Welcome to the Voice of America in Burmese.
တော်တော်ရှင်များမင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ16ရက်စနေမနက်ခင်းမြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တိုင်းလိုက်မီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီနဲ့9:00တိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်ကြီးညာရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဂါဇာမှာချက်ချင်းအပြစ်ရက်စီကိုအင်ဂျူရောရောက် Ireland တမန်ရကတောင်းဆိုလိုက်ပါတယ် Federal Democracy မြန်မာနိုင်ငံမှာဖြစ်ထွန်းရေးဆွေးနွေးဖို့အိန္ဒိယတိုက်တွန်းလိုက်ပါတယ်အသင်းစစ်မှုထန်ခိုင်းတာအရေးယူဖို့လုံခြုံရေးကောင်စီမှာဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင်တိုက်ပွဲတံအပြစ်ထန်ခံနေရတဲ့စီဆိုင်မြို့အခြေအနေသတင်းပေးပို့ချက်စစ်ချိန်ပိုးမြင့်လာွယ်ရှိနေတဲ့ရခိုင်တိုက်ပွဲသုံးသက်ချက်ကရင်ပြည်နယ်တွေကစစ်ရေးအခြေအနေတခါကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘယ်လိုပြောဆိုရေးသားချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပတ်စဉ်စီစဉ်ဒီမှာတော့အမျိုးသမီးကန္တာသုတ္တဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကန္တာတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ဗျာ။ကုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်တဲ့တင်တွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ဗျာ
။ဂါဇာမှာဟားမတ်စ်တွေကိုထိုးစစ်ဆင်နေတဲ့အစ္စရေးအတွက်အမေရိကန်ကထောက်ခံပံ့ပိုးနေတာကိုအိုင်ယာလန်ပြည်သူအများအပြားကမကျေနပ်တဲ့အတွက်Ireland ဝန်ကြီးချုပ် Leo Varadkar ကို American သမ္မတ Joe Biden နဲ့မတွေ့ဘဲတပိတ်မှောက်ဖို့အတွက်တောင်းဆိုနေခြင်းမှာပဲခေါင်းဆောင်နှစ်ဦးဟာတောက်ကြနေကသမ္မတအင်ဗျူမှာတွေ့ဆုံကြပါတယ်။သမ္မတအင်ဗျူမှာချင်းပါတဲ့ Saint Patrick အောက်မြေပွဲနေ့အခမ်းအနားကိုတက်ရောက်လာတဲ့ Ireland ဝန်ကြီးချုပ်ကိုသမ္မတ Biden ကကြိုဆိုဧည့်ခံခဲ့ပြီးဒီကနေ့ဟာ Ireland နဲ့ American နှစ်နိုင်ငံတန်တမန်ဆက်ဆံရဲ့အနှစ်တရာပြည့်တဲ့နေ့ဖြစ်ပြီးမိတ်ဆွေဖြစ်မှုအစဉ်တည်ရန်စီဖို့ဆုတောင်းကြောင်းပြောပါတယ်။အလုံးမကြီးချုပ်ကလည်းနိုင်ငံဆက်ဆံရေးအခိုင်အမာရှိချောင်းနဲ့သူ့အနေနဲ့ဂါဇာရေးဆွေးနွေးလို့တဲ့ဆန္ဒရှိတယ်လို့ပြောပါတယ်။ဒေတာရင်းဆန္ဒရိက္ခာနဲ့စင်ဝရင်ရောက်ရှိဖို့နဲ့အဖမ်းခံရတဲ့ဒဇန်ခံတွေပြန်လွှင့်ရေးအတွက်ဂါဇာမှာအဖြစ်ရရေးအမြန်ရဖို့လိုအပ်တယ်လို့ပြောပါတယ်။နိုင်ငံအထူးရှင်တွဲနေထိုင်ရေးကသာရင်းရှင်ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်တခုတည်းသောအဖြစ်ဖြစ်မယ်လို့သူထင်ကြောင်းလည်းပြောတာပါ။အဲလန်ဝန်ကြီးချုပ်ရဲ့ပြောချက်ချက်ကိုသူသဘောတူတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အချိန်နဲ့မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်ကလည်းဟားမတ်ရှိဖမ်းထားတဲ့အစ္စရေးဒဇန်ခံတွေပြန်လွတ်ပေးရတဲ့အစ္စရေးနဲ့ဟားမတ်ကြားအပြစ်ရထားရေးကိုအမေရိကန်ကဆက်ကြိုးစားနေတယ်လို့တောက်ကြတဲ့ဗီယက်နမ်မှာအော်စတြေးလျနိုင်ငံရဲ့ဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ယူကရိန်းတောင်ပိုင်းကအိုဒက်ဆာမြို့မှာတောက်ကြနေကရုရှားရဲ့မစ္စိုင်းဒုံးကြီးထိမှန်တဲ့အတွက်14ဦးသေဆုံးပြီး46ဦးဒဏ်ရာရတယ်လို့ဒေသအုပ်ချုပ်ရေးမှူးအိုလာကီပါကပြောပါတယ်။တည်ဆုံးဒဏ်ရာရသူတွေထဲမှာဒေသခံတွေအပြင်ကုညီကျယ်ဆယ်ရေးလှုပ်သားတွေနဲ့ဆေးဝန်တန်းတွေပါပါနေတယ်လို့လည်းပြောပါတယ်။ဒုံးကြီးထိမှန်သူတွေအတွက်အကူရောက်လာတဲ့ပေးရတဲ့အရေးပေါ်ကျယ်ဆယ်ရေးလှုပ်သားနှစ်ဦးလည်းနောက်ထပ်ဒုံးကြီးကြရောက်လာချိန်မှာတည်ဆုံးခဲ့ရတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့တူရကီတို့ကဂျာဝန်ပြီးဆောင်ရွက်ပေးနေတဲ့ဒေသရင်းကောက်နှံတွေကိုပင်လယ်နက်ကနေတဆင့်ပြပတင်ပို့ဖို့သဘောတူညီချက်တတ်မှတ်ချင်းကုံဆုံးခဲ့တဲ့နောက်မနစ်ကနှစ်လလောက်ကစပြီးယူကရိန်းတောင်ပိုင်းကဒီစိတ်ကမ်းမြို့ဖြစ်တဲ့အိုဒက်ဆာကိုရုရှားတပ်တွေကတိုးပြီးတိုက်ခိုက်လာနေတာပါယူကရိန်းတွေထောက်ပံ့ကူညီမှုပေးဥရောပခေါင်းဆောင်တွေဘာလင်မှာဆွေးနွေးဖို့စုဝေးနေချိန်မှာပဲအခုလိုတိုက်ခိုက်တာပါယူကရိန်းကရောရုရှားကပါသူတို့ဟာရန်သူ drone တွေကိုပစ်ချခဲ့တယ်လို့တောက်ကြနေမှာပြန်တူကြေညာခဲ့ကြပါတယ်ရုရှားအာဏာပိုင်တွေဟာအခြေခံလူခွင့်ကိုဂရုမထားပဲယူကရိန်းစစ်တပ်ဘက်တွေဒေသခံအရက်သားတွေဒုက္ခရအောင်လှုပ်ဆောင်ခဲ့တယ်လို့ကုလသမဂ္ဂစုံစမ်းမှုတွေကဆွဆွဲလိုက်ပါတယ်။ယူကရိန်းဆိုင်ရာတီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်ကကုလသမဂ္ဂလူခွင့်ကောင်စီကိုဒီသတင်းပတ်ထဲတင်သွင်းတဲ့အစိုးရခန်းစာမှာခုလိုဖော်ပြပါတယ်။ရုရှားတွေရဲ့သူတို့သိမ့်ပတ်ထားတဲ့ယူကရိန်းနယ်မြေတွေထဲမှာနိုင်ငံတကာလိုက်နိုင်ရမယ့်လူခွင့်ချိုးဖောက်မှုတွေနိုင်ငံတကာလူသားစာနာမှုဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့ရှင်းရာစုပြစ်မှုကျူးလွန်တာတွေကိုစုံစမ်းမှုတွေကတင်ပြထားတာဖြစ်ပါတယ်။နောက်ကြတဲ့ဂျနီဗာကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာလည်းစုံစမ်းကော်မရှင်အကြီးအကဲအဲရစ်မော့စ်ကအခုတင်သွင်းတဲ့အစိုးရခန်းစာမှာယူကရိန်းစစ်တပ်ဘက်တွေညှဉ်းပန်းနှိပ်စက်မှုခံရတာတွေကိုအဓိကတင်ပြထားတာဖြစ်ပြီးသူတို့ဟာရုရှားချင်းတွေစခန်းအများအပြားမှာကြောက်မဲ့ဖွယ်ပြုတ်မှုဆက်ဆံတာခံခဲ့ရတယ်လို့ပြောပါတယ်။ဒီစင်ကန်စားနဲ့ပတ်သက်ပြီးရုရှားဘက်ကလည်းတုံ့ပြန်ခြေပခွင့်ရမှာဖြစ်ပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ လိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်စစ်ကောင်စီကအတင်းကျပ်စစ်သားစုဆောင်းမှုအဆုံးတိုက်ရဲ့အတွက်နိုင်ငံတကာကလည်းအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကဗိုလ်တဖူးနှင့်ကုလသမဂ္ဂလုံခြုံရေးကောင်စီတက္ကသိုလ်ဆွေးနွေးပွဲမှာတောင်းဆိုလိုက်ပါတယ်စစ်ကောင်စီကမြန်မာလူငယ်တွေကိုအတင်းကျပ်စစ်မှုထမ်းခိုင်းနေတာဟာအာဏာသိမ်းစစ်ကောင်စီကိုတော်လှန်နေတဲ့အင်အားစုတွေကိုတိုက်ခိုက်ရမှာလူသားတိုင်းဒါမှမဟုတ်ပေါ်တာအဖြစ်သုံးဖို့ဖြစ်ပြီးဒီလိုအတင်းကျပ်လှုပ်ဆောင်မှုကလည်းလူသားစာနာမှုအချက်တဲတွေရင်ဆိုင်နေရတဲ့ဒေတာတွေမှာပြဿနာတွေကြုံလာနိုင်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီနဲ့2022ကချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက် 2669 ရဲ့နောက်ဆက်တွဲအဖြစ်နဲ့ပိုးပြီးထိရောက်တဲ့ဆုံးဖြတ်ချက်အစိုးကိုထပ်ပြီးချပေးဖို့လည်းတောင်းဆိုခဲ့တာပါ။ဒါအပြင်လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့စစ်ကောင်စီအတွက်လေရင်စီမရအောင်တားဆီးပေးဖို့စစ်ကောင်စီကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံတာဝန်ယူမှုရှိလာစေဖို့လူသားစာနာမှုအကူအညီပေးလမ်းကြောင်းတွေကိုပိတ်ဆို့မထားစေဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုရှိလာအောင်ပံ့ပိုးကူညီပေးဖို့လည်းလုံခြုံရေးကောင်စီကိုတောင်းဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယအစိုးရအနေနဲ့မြန်မာနိုင်ငံငြင်းငြင်းချမ်းချမ်းနဲ့တည်တည်ငြင်းငြင်းရှိစေခြင်းနဲ့အတွက်ဘယ်အလုံးကတက်ခိုက်မှုတွေရပ်ဆိုင်းကြဖို့အပြင်အပြည်သမောဆောင်ဆွေးနွေးပြောဆိုမှုတွေလုပ်ဖို့နဲ့အားလုံးပါဝင်တဲ့Federal Democracy နိုင်ငံပေါ်ပေါက်လာအောင်အပြည်သဘောဆောင်ထိတွေ့ဆက်ဆံမှုတွေလုပ်ဖို့အိန္ဒိယနိုင်ငံခြားရေးဌာနကတောက်ကြနေမှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးအချင်းနေဟာအတိမ်းဆောင်မခံဖြစ်နေတဲ့အတွက်စိုးရင်ရစဲဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရ Randaja Iswar ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရခိုင်ပြည်နယ်မှာလုံခြုံရေးအခြေအနေသိပ်ဆိုးရနေတဲ့အတွက်အိန္ဒိယနိုင်ငံသားတွေရခိုင်ပြည်နယ်ကိုမတော်ကြဘို့ရောက်နေရင်လည်းအမြန်ပြန်ကြဖို့အိန္ဒိယနိုင်ငံခြားရေးဌာနကထပ်ပြီးတော့သတိပေးလိုက်တာဖြစ်ပါတယ်။ February လုံးကလည်းလုံခြုံရေးအခြေအနေဆိုးရွားနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကိုအိန္ဒိယနိုင်ငံသားတွေခရီးမသွားဖို့အိန္ဒိယအစိုးရကသတိပေးချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ဒေသတွေတယ်လီဖုန်းဆက်သွယ်ရေးမကောင်းသလိုအခြေခံစားကုန်တွေပါဆူဆူဝါးဝါးပြက်လာနေပြီးလုံခြုံရေးအခြေအနေကတိုက်ကိုဆိုးနေတယ်လို့လည်းဖော်ပြထားပါတယ်။American အလဲပိုင်းဒေသမှာရှိတဲ့ပြည်နယ်တချို့မှာလေဆင်နှမောင်းတိုက်ခတ်မှုကြောင့်အနည်းဆုံးလူ3ဦးသေဆုံးခဲ့ရပြီးအိမ်တွေဆိုင်တွေလည်းပျက်စီးခဲ့ရပါတယ်။ကျန်သပရင်းညကတိုက်ခတ်တဲ့လေပင်မုန်တိုင်းဒဏ်ကြောင့် Ohio ပြည်နယ်ထဲမှာ3ဦးသေဆုံးရတယ်လို့ Kentucky, Indiana နဲ့ Arkansas ပြည်နယ်တွေမှာလည်းပျက်စီးမှုအတော်များခဲ့တာပါ။ Indiana ပြည်နယ်မှာမုန်တိုင်းကြောင့်ဒဏ်ရာရသူ40လောက်ရှိပြီးဒါဇင်နဲ့ချီတဲ့အိမ်တွေပျက်စီးခဲ့ရတယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်။လေဆင်နှမောင်းတံကို Illinois နဲ့ Missouri ပြည်နယ်တွေအထိခံရဖို့ရှိပါတယ်။လေဆင်နှမောင်းတိုက်ခတ်ရာအလဲတကျောကပြည်နယ်တွေမှာနေအိမ်ခေါင်းမိုးတွေလန်ကုန်ပြီးလမ်းတွေပေါ်မှာလည်းအပျက်စီးတွေပုံနေတဲ့အတွက်လိုက်လံရှင်းလင်းနေကြတာပါ။တချို့နေရာတွေမှာမီးလောင်မှုဖြစ်ပွားစေခဲ့တယ်လို့ရှက်ဆက်လိုင်းတွေလည်းပြတ်တောက်ခဲ့ရပါတယ်။ Indiana Police မှာတော့နေအိမ်အလုံးပေါင်း130ကျောင်းနဲ့ဆိုင်တွေပျက်စီးခဲ့ရတယ်လို့မြို့တော်ဝန်ကပြောပါတယ်။တချို့နေရာတွေမှာလေဆင်နှမောင်းတိုက်ခတ်ခဲ့တယ်လို့ baseball သုံးအရွယ်မိုးသီးတွေကျွေတဲ့အတွက်အဆောက်အဦတွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာအခုကဆက်လို့သတင်းပေးပို့ချက်နဲ့ပတ်စံကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာစီးရဲပရိပခါတွေဆက်လက်ပြင်းထန်နေပြီးတောက်ကြနေကတိုက်ပွဲဖြစ်ပွားလာမှရှိပဲထန်းရန်ရွာဖုံကြီးကျောင်းကိုလေကျောင်းကဘုံကျဲတိုက်ခတ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီချိန်လေးမှာပဲဟိုပုံးမြို့နယ်မဲနယ်တောင်ဘက်ကိုတရက်မှာလက်နက်ကြီးအကြိမ်100လောက်ပစ်ခတ်နေသလိုစီဆိုင်မြို့ကိုလည်းထိုးစစ်တိုက်ခိုက်နေကြောင်းဒါကြောင့်နေအများအပြားပျက်စီးနေကြောင်းပို့အမျိုးသားလူမျိုးရေးတပ် PNL ကလည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုဝေရဲမောင်ကပြောပြပေးပါခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းပအိုးကိုပိုင်းအုပ်ချုပ်ခွင့်ရဒေသစီဆိုင်ဟိုပုံးစတဲ့ဒေသတွေမှာဇန်နဝါရီလနောက်ဆုံးဘက်ကစတင်ခဲ့တဲ့စည်ရေးပရိပခတွေကအခုချိန်ထိရောကြမသွားပဲပုံမှုပြင်းထန်လာနေပါတယ်။တ တောက်ကြနေမှာတော့တိုက်ပွဲဖြစ်ပွားတာမရှိပဲစီဇန်မျိုးနဲ့ရှိကျွရတရားကဖုံးချောင်းကိုစစ်ကောင်စီကလေချောင်းကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံသူက VOA ကိုပြောပါတယ
်ဒီနေ့စီဆိုင်ဒီဘိုင်းရဲ့ရှေ့ဖက်ထိုင်ရန်ဖုံးချောင်းပါလေအလင်းနဲ့လာကျဲသွားတယ်ဘုံကျောင်းဆုံးသားကျောင်းရဲ့ကျောင်းကြီးရဲ့ပြည့်စည်ပါတယ်လေ12နာရီမိနစ်40မိနစ်ပန်းကြီးတော့တိုက်ပွဲလည်းမရှိချင်းပါမရှိအထီးခိုက်တော့ကိုယ်လေးနဲ့ပါတရာရတယ်ဦးမေတော့လူတွေကဘုံကျောက်ပြီးတော့ထွက်ပြေးရစီဆိုင်ဖက်မှာတော့လေတော်တော်များများပျက်စီးတယ်။နရရတော့ရှိပြီတိုက်ခွဲတော့အကြီးကျယ်တော့ဖြစ်ဘူး။စီဆိုင်မျိုးတော့ဘုရားကုန်းမှာတော့အမှပတ်တော့အထိုင်တော့ကြားရတယ်ပြောတယ်။တဲ့နေလမ်းကြည့်တော့အိမ်တော်များပျက်စီးတယ်။ဝါတော့ရောက်ပြီမှလည်းအိမ်ကြီးလောက်တယ်။ပျက်စီးတဲ့အိမ်ကများရှိတယ်။မြို့ထဲမှာတော့တောင်ဆက်မှလည်းအိမ်တော်များကြီးလောက်ကုန်တယ်။
စီဇန်မျိုးကိုပအုပ်အမျိုးသားလွတ်မြောက်ရေးသက် PNL နဲ့ပူးပေါင်းတပ်တွေကဇန်နဝါရီလ24ရက်နေ့ကတင်ယူခဲ့ပြီးစစ်ကောင်စီနဲ့ PNA ခေါ်ပအုပ်ပြည်သူစစ်အဖွဲ့တွေကပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကတော့ထန်းရံဖုံးကြီးကြောင့်တိုက်ခိုက်မှုမှာကိုယ်ရင်နှစ်ပါးထိခိုက်ကြောင်းအခုလိုပြောပါတယ်
။ဒီနေ့နေ့လယ်တနင်္လာခွဲအချိန်မှာစစ်ကောင်စီကအဲ့ဒီထန်းရံကျေးရွာဖုံးတော်ကြီးကြောင်းကိုပေါင်းရဘုံနဲ့၂ချိန်ပါရောက်တိုက်ခိုက်တယ်လို့သိရပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ဟိုဖုန်းကြီးကျောင်းနဲ့ကျောင်းဆောင်နှဆောင်ပေါ့နော်ပျက်စီးသွားပါလေပြီးတော့ကျောင်းဝင်းအနီးမှာရှိတဲ့နေရည်လည်းအဲ့ဒီဘုံပြင်းအားကြောင့်ပေါ့နော်ဟိုထိခိုက်တာအရှုပ်ရှိပါလေဒီဘုံကကျဲတဲ့ချိန်မှာတော့ကျောင်းဝင်းထဲမှာတရင်တုံးနေတဲ့ဟိုကိုရင်နှပါထိခိုက်တာရရှိတယ်လို့ဟိုစုံစမ်းသိရှိရပါလေ
ပဦးဒေသတွင်စစ်ကောင်စီကလေရင်လက်နက်ကြီးအပြင် drone တွေနဲ့တိုက်ခိုက်နေတာရှိကြောင်းပြောဆိုပြီးလက်တလောစီဇန်မျိုးမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုခွန်ရိုင်းရန်ကအခုလိုဆက်ပြောပါတယ
်ဒီစီဇန်မျိုးကိုလည်းသူတို့ကဟိုစစ်ကြောင်းထုံးလာတာပေါ့လေအဲ့ဒီတင်းကားတုံးစီပါတယ်မနော်သူတို့စစ်ကြောင်းကမှာအဲ့ဒါကြောင့်မလို့စီဇန်မျိုးအဝေးဖက်မှာလည်းဟိုတိုက်ပွဲတွေပြင်းထန်နေတာရှိပါတယ်ပြီးတော့အဲစီဇန်မျိုးအရှိမျောက်ဖက်မှာရှိတဲ့ဒီ CD ကုန်းကိုလည်းစီကောင်စီအလည်းကြီးတွေထားပြီးတော့လက်နေကြီးနှမျိုးကိုပြစ်နေတာပေါ့လေအဲဒါကြောင့်ဒီစီဆိုင်မျိုးမှာစီးတော့အကုန်လုံးပျက်စီးသွားတယ်ပြည်သူတွေနေလဲပို့ပို့ပြီးတော့ပျက်စီးလာတာပေါ့နော်အဲ့ဒီမျိုးစီးတော့အဲ့လိုမျိုးအရှင်နေရှိနေပါတယ်ပြီးတော့ဟိုပုံမျိုးနဲ့မင်းနေဆောင်ခေကုန်တော့လဲဒီစီကောင်စီအနေတိုင်းမှာပဲတရက်ကူလက်နေကြီးနဲ့ဟိုပန်းမြပေါ့နော်အချက်တရာလောက်ပြစ်နေတာရှိပါတယ
် PNL အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဒီလ23ရက်နေ့ကဟိုပုံမြို့နယ်မဲနယ်တောင်ကအင်ဂျီတရာခန့်ရှိတဲ့နန်ဟူးရွာကိုမီးရှို့ခဲ့ကြောင်းရွာလုံးချက်နီးပါးပျက်စီးခဲ့ကြောင်းလည်းဖော်ပြထားပါတယ် PNL အဖွဲ့ဟာ NCA ခေါ်တနိုင်ငံလုံးအပြစ်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်ဒီနေ့ဇန်နဝါရီလ23ရက်နေ့မှာ PNL ကလက်နက်တဲဆောင်လာတဲ့ရင်ကိုဖမ်းဆီးရကစတင်ပြီးစည်ရေးပရိပခါတွေပြန်လည်ဖြစ်ပွားလာတာပါဒီလိုစည်ရေးပရိပခါတွေစတင်ဖြစ်ပွားတဲ့နောက်စီဆိုင်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ဒေသခံပြည်သူသတိနီးပါးကတော့နေရက်စွန့်ခွာတင်းရှောင်နေကြရတာပါခင်ဗျာ
ကိုရမမှာဗျာအခုတော့ရခိုင်ကတိုက်ပွဲပဲကြည့်အောင်ပါဗျာရခိုင်ပြည်နယ်မြို့တော်စစ်တွေနဲ့တိတ်မွေးတဲ့ရသေးတောင်မှာမြို့သိမ်းတိုက်ပွဲပြင်းထန်နေပြီးနှစ်ဖက်အကြဆုံးများနေတယ်လို့ဒေသခံတွေကပြောပါတယ်ဧရခိုင်တပ်တော်ကအပြင်းထန်ထိုးစစ်ဆင်နေတာကိုစစ်ကောင်စီကလည်းလေကြောင်းရေကြောင်းပစ်ကူတွေနဲ့အသေးအံခုခံနေတယ်လို့ဤဆက်သူတွေကပြောပါတယ်စစ်တေပါဝင်ရက်သားနေရအများပြားမှာလက်နက်ကြီးကြသေးချီတာတွေလည်းရှိလို့အပြန်အလှန်ဆွဆွဲမှုတွေရှိနေပါတယ်ဒီအခြေအနေတွေဘယ်လိုဆက်ဖြစ်လာနိုင်ပါမလဲဦးဝင်းမင်းကမေးမြန်းတက်ဆက်ထားပါတယ်ညာ
ဟုတ်ကဲ့ဒီတနင်္လာနေ့တုန်းကအေအေနေနဲ့ရခိုင်တောင်ပိုင်းပထမဆုံးမျိုးအဖြစ်ရံပြဲကိုသိမ်းခဲ့ပြီးရသေတောင်ခြေဆိုင်တပ်ဌာနချုပ်တွေကိုတစ်ဆင့်မြင့်စထိုးစစ်ဆင်ခဲ့ကမနေ့ကလည်းစစ်ကောင်စီအပြင်းထန်ကြီးရည်လေးဖြစ်ကူအမြောင်များနဲ့ခုခံတဲ့ကြားကအချိန်မြင့်ဆက်ထိုးခဲ့တယ်လို့ထုတ်ပြန်လိုက်ပါတယ်ဒီရသေတောင်မျိုးသိမ်းတိုက်ပွဲပြင်းထန်နေတာကိုရခိုင်ခြေဆိုင်နရင်းစရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်က
လက်ရှိအနေထားပေါ့နော်ဒီနေ့အဲ့ဒီရခိုင်တပ်တော် A ကတော့စစ်တွေမျိုးအနာမိုင်းနဲ့ဆလောက်ကွာမှာရှိတဲ့ရသေးတောင်မျိုးမှာရှိတဲ့တန်းရင်းတွေကိုဆက်ဆင်ပြီးတော့ဝင်တက်ခင်းနေတာပေါ့အဲ့တော့ရသေးတောင်ကလည်းကြာလူနီးပါးဖြစ်နေပြီလို့ကျွန်တော်တို့သိရတာပေါ့အဲ့တော့ဒီစစ်ကောင်စီဘက်ကလည်းဒီရသေးတောင်မျိုးကိုဒီလေကြောင်းကနေကောက်ွင်းနေသလိုဒီရေထက်ကလည်းပေါဝင်ပြီးတော့ပူးတွေတက်ခင်းနေတာလည်းရှိတာပေါ့ဒါပေမဲ့လည်းဒီခိုင်းတက်တို့ဘက်ကတော့ဒီမျိုးကိုသိန်းလုံးနီးပါးဖြစ်နေပြီဆိုပြီးတော့မနေ့ကတော့ကျွန်တော်တို့အေးတက်တော်ကတာဝန်ရှိသူတယောက်ကတော့ကြိုးသွားတာပေါ့နော
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
ရသေးတောင်ဘက်မှာတော့ကျွန်တော်တို့ဒီထိတဲ့တိုက်ပွဲတွေဖြစ်ပွားနေတာရှိပါတယ်အဲတမတော်ကနေပြောကြကျွန်တော်တို့အလောင်းလက်နဲ့များရရှိမှုလည်းရှိပါတယ်
ဒါပေမဲ့အမည်မဖော်လိုတဲ့ဒေသခံတွေကတော့အေအေနဲ့စစ်ကောင်စီနှစ်ဖက်လုံးမှာထိခိုက်ကြဆုံးမှုတွေများနေတာလို့ပြောပေမဲ့နှစ်ဖက်လုံးကပြန်တုံ့ပြန်လာတာမရှိသေးပါဘူး။အေပြောခွင့်ရနေတော့ဆက်သွယ်ရေးလိုင်းမကောင်းတာကြောင့်ဆက်သွယ်ရခက်ခဲပါတယ်။အဲ့ဒီတော့အခုတိုက်ပွဲပြင်းထန်နေတဲ့ရသေးတောင်မြို့ရဲ့အရေးပါဝန်ကိုအက်ဒီတာချုပ်ဥခိုင်မြတ်ကျော်က
ရသေးတောင်ကဒီမေယူမြိတ်တစ်ခုလုံးကိုစုံမထားတာပေါ့နော်။စစ်တွေနဲ့ဘူးဒီတောင်ကြားမှာရသေးတောင်မြို့ဆိုတာရှိပါတယ်။အဲ့ဒီမှာတိုင်ရင်သုံးရင်းရှိပါတယ်936 93 93ဆိုပြီးဒီဟာဒီဟာလဲထိုင်လာတဲ့အတွက်တော်တော်ကိုအရေးကြီးတဲ့မျိုးဖြစ်ပါတယ်အဲ့ဒါရသေးတောင်ကြာသွားတယ်ဆိုရင်တော့ဘူးစီတောင်လဲအလွယ်တကူကြာသွားပါလိမ့်မယ်ဒီစစ်တွင်တဲ့ဂျာတင်းမှာအစိုးရအပြင်ဝင်းပတ်ခံသွားတဲ့အနေအထားမျိုးဖြစ်သွားတာပေါ့ပြီးရင်ဘူးစီတောင်ကလည်းသူတို့ဆက်လက်တက်ခိုက်နေပါတယ်ပြီးရင်မောင်တို့မျိုးနဲ့မြောက်ပိုင်းကစခန်းတွေကိုတောက်လျှောက်တက်ခိုက်နေတာတွေရှိပါတယ်ခင်ဗျာ
ဒါအပြင်ပုံနှချိုးမျိုးကိုအေအေကပြီးခဲ့တဲ့ဘက်ကသိမ်းနိုင်ခဲ့တယ်လို့ကြေညာပြီးမျိုးတော်စစ်တွေအပေါ်ချင်းချောက်မှုပုံများလာတာကိုလည်းဥခိုင်မြတ်ကျော်က
ဒီပုံနှချိုးလည်းအေအေလက်ထက်ရောက်သွားပါပြီပြီးရင်စစ်တွေမျိုးအရှိတ်မှရှိတဲ့ပေါက်တော့မျိုးနဲ့လည်းအေအေလက်ထက်ရောက်သွားပါပြီအဲ့ဒီတော့ဒီရသေးတောင်လေအေလက်ထဲကိုကြာသွားတယ်ဆိုရင်တော့စစ်တွေမျိုးကဟိုတစ်ခုပဲအထီးကျန်ပြီးတော့ကြံနေခဲ့မှာပေါ့ဒီပါဝန်ကြီးကအကုန်လုံးကတော့အေတွေလက်ထက်ကိုရောက်သွားတယ်ဆိုရင်တော့စစ်တွေမျိုးကလည်းစရေအပြင်စိုးရင်လာရတဲ့အနေထားဖြစ်သွားတယ်လို့ပြောလို့ရတာပေါ့
အခုလိုစစ်တွေကိုဝိုင်းပတ်လာတဲ့တိုက်ပွဲကရှမ်းပြည်မြောက်ပိုင်းကိုကဲ့ရဲ့လောက်ကိုင်းမြို့ကြီးနဲ့ကြားပြည်နယ်မြို့တော်လွိုက်ကော်ဝိုင်းပတ်တိုက်ပွဲတွေနဲ့ကွာလာကိုလည်းဥခိုင်မြတ်ကျော်က
ဟိုကလောက်ကိုင်းကတော့ဦးဒီစိတ်ဆိုးစိတ်ကောင်းစီနဲ့သူတို့ကြားထဲမှာနားလည်မှုရသွားတဲ့အတွက်အဲ့ဒီမှာတော့တိုက်ပွဲတွေဘာတွေဖြစ်တာတော့မရှိတော့ဘူးပေါ့လိုက်ကိုရောဘာလို့မလဲဒီလိုက်ကိုမျိုးကိုရဖို့အတွက်တိတ်ခင်းနေတာတွေရှိတာပေါ့နော်ဒါပေမဲ့ဒီဖက်မှာမတူတာကတော့ရခိုင်ပြည်နယ်တစ်ခုလုံးကတော့အေကသိမ်းသွားနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့စစ်ပြည်မျိုးကိုသူတို့လည်းဆက်တိုက်မှာပေါ့သူတို့ကပြီးရင်ကြောက်စုမျိုးတို့တိုက်မယ်သူတို့ကအန်တို့ကိုတိုက်မှာပေါ့ပြီးတောင်ပိုင်းမှာဆိုရင်လည်းတိုင်ရင်စင်းရင်းပဲရှိတော့တယ်တောင်ပိုင်းမှာဆိုရင်လည်းဒီအန်တို့ကြောက်စုတို့ခွာရဲတန်တို့ရဲတောင်ကောက်ရဲပေါ့အဲ့တော့အင်အားတိုက်မရှိတော့ဘူ
းအခုလိုအချိန်တွေမှာစစ်ကောင်စီဘက်ကတံပြန်လာပုံကိုလည်းဥခိုင်မြတ်ကျော်က
တံပြန်တော်လန်ရေးပေါ့ဗျာအဲ့ဒီလိုမျိုးတွေလောက်တာရှိတာပေါ့ထင်အောင်ထင်မှဖြစ်တာလောက်တာတွေရှိတာပေါ့အဓိကဥမာစစ်တွေမျိုးတင်းမှနေပြီးတော့အင်ဘာလာကိုလက်နက်ကြီးနဲ့ပစ်တယ်လူ9ယောက်တည်တယ်6ယောက်လောက်ဒဏ်ရတယ်ပြီးရင်နောက်စစ်တွေမျိုးမဈေးကြီးကိုလက်နက်ကြီးကြီးကြတဲ့အတွက်20ယောက်လောက်တည်တယ်ပြီးရင်လူပေါင်း30ကျော်40ယောက်ဒဏ်ရတာပေါ့နော်အခုတခါဒီမှာဒီပါတလိတ်မှာရှိတဲ့အဲ့ဒီစာသင်ကျောင်းဆောင်မွေးဖြစ်တဲ့နေရာကိုပစ်ခတ်တာတွေလည်းရှိတာပေါ့အဲ့ဒီတော့ကျွန်တော်တို့ဒေသခံလူထုတွေကိုမေ့ကြည့်တဲ့အခါဒါတွေအလုံးကစစ်ကောင်စီကလုပ်တယ်ဆိုပြီးတော့အမြင်မျိုးရှိကြတာပေါ့ပါလို့ဆိုတော့အေကဒီလိုလုပ်စရာအကြောင်းမရှိသလိုဒီလောက်ထိလက်နာကြည့်တဲ့သူတို့မှမရှိဘူးဆိုပြီးတော့အဲ့ဒါလိုဒေသခံတွေဖုန်းသက်ချက်တွေတော့ရှိတာပေါ့သူတို့ကိုယ်တိုင်ကလည်းကြေလာတဲ့လမ်းကြောင်းကိုလည်းသူတို့မြင်တယ်လို့ပြောပါတယ
်ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
စစ်တွေမြို့မာစီကိစ္စနဲ့ပတ်သက်ပြီးတအနေနဲ့ကဒါစစ်တွေမြို့ထဲနဲ့စစ်တွေမြို့ဝင်းကျင်မှာဒါတပ်တွေရှိနေရတယ်တွေ့ရမှာဖြစ်တယ်ဒီနေရာတွေမှာလုံခြုံရေးယူပေးထားတယ်တွေ့ရမှာဖြစ်တယ်လက်နက်ကြီးပြစ်ခတ်မှုသည်အေအာနေပြောကြဒါအဝေးကနေပြီးပြစ်ခတ်နေရမျိုးရှိတယ်။ရန်တမ်းပြစ်ခတ်နေတာဖြစ်တယ်။ဒါကြောင့်မို့လို့ကျွန်တော်တို့မျိုးနဲ့မျိုးလုံးညုံရေးယူပေးထားတဲ့တပ်မတော်အနေနဲ့ကကျွန်တော်တို့လုံညုံရေးယူပေးထားတဲ့နေရာတွေကိုပြန်လည်ပြစ်ခတ်စရာအကြောင်းမရှိဘူး။အဝေးကနေအေအာပြစ်ခတ်ပြီးဒါဒီတက်ကနေပြက်ခတ်တရားလုံးကြံဖန်သီးတာဖြစ်တယ်
တကယ်တော့ဒီလ29ရက်စစ်ကောင်စီတပ်မတော်နေမတိုင်ခင်နဲ့ရခိုင်တပ်တော်ထူထောင်တဲ့နေ့ AP30 မတိုင်ခင်ဒီမှာကရှမ်းပြောင်စစ်စင်မှာလို့တရုတ်နယ်စပ်နဲ့မနီးပဲတရုတ်အနေနဲ့ဖိအားပေးနိုင်မှုနဲတာကြောင့်ဒီမတိုင်ခင်ရသလောက်သိမ့်မဲ့ပြန်တိုက်မဲ့ဒီတိုက်ပွဲတွေပိုပြင်းထန်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင
်ဦးဝင်းမင်းမင်းမြတ်တက်ဆက်ခဲ့တာပါဗျာအခုတော့ KNP နယ်ဘက်ကြည့်အောင်ပါကွန်ကရစ်မြို့နယ်တောင်ပိုင်းကကြိုက်တုံစကောက်စီကုန်းစခန်းကိုကရင်မျိုးသားလူမျိုးရေးတက်မတော် KNL နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကမလ14ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်တပ်ဘက်ကဗျူဟာမှုပါဝင်စုစုပေါင်း66ဦးလက်နက်ချခဲ့တယ်လို့ဆိုပါတယ်ဒီသတင်းကိုမအေးမောင်ကပေးပို့ထားပါတယ်ညာ
KNU ကရင်မျိုးသားစီယုံဒူပလာယာခရိုင်တက်မ6ထိချုပ်နယ်မြေကော့ကရိတ်မြို့နယ်ထဲမှာစစ်ကောက်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပြီးတလကျော်ကြာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတာပါဖေဖော်ဝါရီလ14ရက်နေ့ကတော့ကြိုက်တုံစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ဒါဖေဖော်ဝါရီလကလေးကကျွန်တော်ထိုးစစ်ဆင်တိုက်တုံဒီဝါကုန်းကိုပေါ့နော်ဖေဖော်ဝါရီလကလေးကထိုးစစ်ဆင်လာတာအခုကျွန်တော်မတ်လ14ရက်နေ့ညနေ4:30လောက်မှာပါဒီအလုံးစုံသိမ်းပိုက်ရတာပေါ့သိမ်းပိုက်ရတဲ့အချိန်မှာယူဟာမူပါဝင်အရာရှိ12ယောက်
ဟုတ်လည်းလည်းချပဲအားလုံးစုစုပေါင်းအယူယူရေဖို့အကောင်းအားလုံးစုစုပေါင်းဆက်ဆက်ရောက်နေလည်းခင်ရအများကြီးပေါ့နော်အဲ့ဒါကိုတကြိမ်နဲ့တင်းကြီးရရှိနေတာဖြစ်တယ်တလားကျော်ကြာတဲ့အထိရိတ်ခါတွေဖြတ်တောက်ပြီးပိတ်ဆို့ထားတဲ့အတွက်အဲ့ဒီစခန်းမှာစားနပ်ရိတ်ခါတွေလည်းပြက်လက်နေပြီး တောက်ရီကအစအခက်ခဲတွေရှိနေလို့ဆိုပါတယ်စစ်ကောင်စီဘက်ကတော့လေကြောင်းကနေပြစ်ကူခဲ့ပေမဲ့မြေပြင်ကိုတော့မထိုးဖောက်နိုင်ခဲ့တာကြောင့်ဘူဟာမှုအပါဝင်တပ်သားတွေအကုန်လုံးလက်နဲ့ချခဲ့တာလို့လည်းပြောပါတယ်အခုဆိုရင်ဖမ်းမိသူစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုစစ်သုံးဘက်ဥပဒေအရထိမ့်သိမ်းထားတယ်လို့လည်းပြောပါတယ်ဟုတ်ကဲ့တလားကျော်လောက်ကျွန်တော်တို့ဒီစခန်းကိုဝိုင်းဝန်းပိတ်ဆို့
ကျွန်တော်ထားခဲ့တာပေါ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်စက်တုပ်ပန်းဥတွေကကျွန်တော်တို့တို့ကိုဖန်ဆီးချင်းသိမ်းထားတယ်လိုအပ်တဲ့လူငယ်ဆစ်ဆီမှုတွေတော့ရှိဟုတ်ကဲ့
ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်တယ်မေးမြန်းမှုစ조사ခဲ့ပေမဲ့ဆက်တယ်လို့မရခဲ့ပါဘူးကြိုက်တုံဘျူဟာကုန်းစခန်းသိမ်းတိုက်ပွဲအတွင်းကရရှိခဲ့တာကတော့120မမအမြောက်တွေပါဝင်လက်နက်ပေါင်း100ကျော်ကြည်စံနေကသိသိရမိထားတယ်လို့လည်းပူပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်အခုဆိုရင်ကရင်ပြည်နယ်မြောက်ရီခရိုင်တွင်းကသင်္ကန်းညီနောင်ရဲစခန်းခမရ395နဲ့ဖလူစခန်းတွေကိုစစ်ကောင်စီကစုတ်ခွာပေးခဲ့ရပြီးအခုလည်းဆယ်စုနှစ်နဲ့ချီပြီးတပ်ဆွဲထားတဲ့စိုက်ထုံစခန်းကိုလက်လွတ်ခဲ့ရပြီးအလံကျူထောင်ပြီးလက်နက်ချအညံ့ခံခဲ့ကြတာလည်းဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့ကြပါဗျာအခုဆက်လက်ပြီးကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ကြအောင်ပါဗျာဦးကျော်စံသားကမူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြထားပါတယ
်သူတို့ကပြောပြဖို့ရည်ချက်ထားတဲ့အကြောင်းအရာတွေတဲ့မလို့မြန်မာနိုင်ငံစစ်ကောင်စီဟာနိုင်ငံတော်ဆူလိုရင်းကိုမှမကန်သဘောပေါက်ရလားမြန်မာနိုင်ငံအနောက်ဘက်ခြမ်းရဲ့တိုးတက်ပြောင်းလဲလာတဲ့အခြေအနေနဲ့အမီအိန္ဒိယနိုင်ငံကလက်ရံဆောင်ရွက်နေရလားတခါသုံးနှစ်တာမြန်မာအနာသိမှုနဲ့တော်လိုင်းရေးလှုပ်ရှားမှုဆိုတဲ့သုံးသပ်ချက်တွေဖြစ်ပါတယ်။အဲ့ဒီကမှပထမဆုံးပြောပြလိုတာကတော့ What the general hears might not be what the world means. မြန်မာစစ်ဘုတ်ချုပ်တွေနားလည်သဘောပေါက်နေတာကဘာကဆိုလိုရင်းဖြစ်ချင်မှဖြစ်မယ်ဆိုတဲ့ခေါင်းစဉ်နဲ့ Andrew Seth ရဲ့သုံးသပ်ချက်ဖြစ်ပါတယ်။ newstalk.com မှာထုတ်လို့ပြောပြမှာပါခင်ဗျ။ချင်းမြင်ယူဆခြင်းနဲ့မူဝါဒချက်မှတ်ခြင်းဟာကွာမှုတွေရှိတာကိုသမိုင်းမှာတွေ့ခဲ့ရပြီဆိုပြီးအမေရိကန်ပြည်ထောင်စုမှာရော်နယ်ရီဂန်စမ်ဒပ်စီပီဂါဇာဆိုဗီယက်ပြည်ထောင်စုအစိုးရဘက်ကအခြေအနေအသိတင်းမာနေပြီး1962ကျူဘာဒုံးမြန်အရေးခင်းလို့ဖြစ်လာတော့မယ်ဆိုတဲ့အထိယူဆပြီးတော့ပြင်ဆင်မှုတွေလုပ်ခဲ့တယ်ဆိုတဲ့အကြောင်းဖော်ပြပါရစေ။အထူးသဖြင့်နိုင်ငံရေးအရပွင့်လင်းမှုမရှိဘဲတစ်ဖက်သားယူဆထားရှိတဲ့အစိုးရမျိုးဟာဒီလိုလွမ်းမှားစွာအတိတ်ပဲကောက်ပြီးမလိုလားတဲ့ပြင်ဆင်မှုတွေကိုလွတ်လပ်ရှိတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံမှာ1988ဥညမှုကြီးကိုနှိမ်နှင်းပြီးနဝတစွာတက်လာတော့နိုင်ငံတော်ကပြင်းပြင်းထန်ထန်ပြောဆိုချက်ထားတယ်ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့မှုတွေလို့ဖို့ဆုံးဖြတ်ချက်ထားတယ်ကမ္ဘာလက်ခီးတွေမြန်မာနိုင်ငံကိုမသွားဖို့တမ်းမြစ်တဲ့စရာတွေလွတ်ခဲ့ကြပြီမဲ့စနေတိုက်ခိုက်သူတွေဘက်ကတိတိယောက်ယောက်ကူညီတာလည်းနဲ့အင်အားပံ့ပိုးတာဘာမှမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့ဒီလိုကြီးကြီးကျယ်ကျယ်ဆန့်ကျင်ပြခဲ့လေတော့စစ်အစိုးရသူတို့ကိုတကယ်တိုက်လာတော့မယ်လို့ထင်ခဲ့ကြတယ်။အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်ဖို့ပြင်ဆင်ခဲ့ကြတယ်။ဒီလိုနဲ့2008ကျတော့အေယာဝတီမြို့အကျုံးပေါ်မှာနာဂေးဆိုင်ကလုန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေအဆက်မတန်များပြားပြီးလူပေါင်း3,400လောက်သေဆုံးရတော့နိုင်ငံတော်ဆေးဝါးစနစ်ရိတ်ခါနေရီယာအဘူကာဆာရီကူနီချောက်ပန်ဖို့လောက်တာဆင်းဆရာကလက်မခံတော့ဘူးအခုပြည်စီတွေတင်ဆောင်လာတဲ့ဆိုရက်အမေရိကန်လေးနင်းဗင်ဘောအပါဝင်ဖင်ဘောတွေကိုညှင်းဆန်ပြီးမြန်မာနိုင်ငံကိုကျူးကျော်ဖို့သူတို့အစိုးရကိုဖြုတ်ချဖို့လောက်တာပဲဆိုပြီးလွှဲမှားစွာယူဆသွားခဲ့တယ်ဒီပေါ်နိုင်ငံတကာမီဒီယာတွေနဲ့ကမ္ဘာကောင်းဆောင်တွေရဲ့တုံ့ပြန်ပြောဆိုချက်ကလည်းပဲစစ်တပ်ကိုပူလို့တောင်မှကြောက်စိတ်ဝင်စေခဲ့တယ် responsibility to protect အကောင်အွယ်ပေးဖို့တောင်းဆိုရဲ့ဆိုပြီးလှုပ်လာကြတယ်အစိုးရသဘောမတူပေမဲ့ဝင်ရောက်ဆွဲဖက်ခွင့်ရှိရဲ့ဘာညာလုပ်တဲ့သူစင်ကအော်စတြေးလျဝန်ကြီးချုပ်ကေဗင်ရတ်ကဆိုရင် best down တခါကိုရိုက်ချုပ်ပြမယ်ဆိုပြီးတော့ပြောခဲ့လေတော့ Time Magazine ကဒါဟာကျူးကျော်တာပဲဖြစ်တယ်လို့တော့မှအဝေဖန်နေတာခဲ့တယ်လို့ကိုကဖော်ပြပါတယ်ကစစ်ကောင်စီဘက်ကအချက်ပြမှုတွေဟာလည်းပဲမြန်မာအရေးကိုအစဉ်တစိုက်စုံကြည့်သူတွေတောင်းနားလည်ရပုတ်ခဲ့သေးတယ်လို့ဆောင်းပါးရှင်ကဆိုပြပါတယ်။
နိုင်ငံကောင်းဆောင်တွေဘယ်လိုစဉ်းစားပြီးဘယ်လိုရွေကျက်ချမှတ်တယ်ဆိုတာနားလည်ဖို့မဟာဗျူဟာအကြက်ခတ်ပြီးမူဝါဒဂျံပေးတဲ့စိတ်အရေးကြီးတယ်လို့ CIA ရဲ့စီးတယောက်ပြောတာကိုလည်းပဲကိုကဖော်ပြပါရယ်ဒါရီဟာလွန်စွာခက်ခဲတယ်အထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်ပြီးဒီဘတ်သွန်သွဇူရဲ့အယူဆအများစုဟာလက်တွေ့မဟုတ်ပဲထင်တာတွေအလွဲအမှားတွေနဲ့ကြုံရတတ်တယ်မာစစ်ဗိုလ်ချုပ်တွေဟာကဘာကိုဘယ်လိုရှုမြင်လဲအမှမြမအခန့်ငနာဘယ်လိုလဲဆိုတာကိုမြင်တာစစ်တပ်ရဲ့အနာဂတ်ပေါ်မြင်တာတွေကိုပြောင်းအထုပ်ဖို့စိတ်အရေးကြီးတယ်။မပြဇနာအတွက်ရေရှည်ပြလဲမှုကိုတော့မြမပြည်သူတွေသာရှာဖွေနိုင်မှာဖြစ်တယ်။နိုင်ငံတကာအဆိုင်ဝိုင်းအနေနဲ့လက်ရှိမြန်မာနိုင်ငံကိုဘယ်လိုအခုနီးပြသင့်တယ်ဆိုတာကြေကြေပြန့်ပြန့်ရှုမြင်စဉ်းစားရမှာဖြစ်တယ်။လက်ရှိမြန်မာပြည်ပခန့်မှာနှစ်ဖက်စလုံးဟာတင်းမာတဲ့ရည်ရည်ချက်တွေနဲ့ပိတ်မိနေကြတယ်။တဏှာမှုပြဿနာကတော့နေ့စဉ်နဲ့အမျှကြီးထွက်လာနေတယ်။ဒီချိန်မှာမြန်မာပြည်သူလူထုဟာလည်းပဲစာနာမှုအကူအညီတွေကိုနိုင်ငံတကာနဲ့တန်းတူရရှိထိုက်တယ်လို့ဆောင်းပါရှင်အန်ဒရူးဆယ်ကသံသထားပါရှင်။အခုဆက်လက်ပြီး Is India finally waking up to a new reality in Western Myanmar? နိုင်ငံတော်ချင်းရဲ့အခြေအနေသစ်ကိုအိန္ဒိယကသဘောပေါက်ဗလားဆိုတဲ့ခေါင်းစဉ်နဲ့ Anshuman Chaudhary ရဲ့သုံးသပ်ချက်ကိုလည်းတင်ပြလိုပါသေးတယ်။အိန္ဒိယနိုင်ငံအထက်လွှတ်တော်အမတ်ဆိုင်လောင်းကောင်းဆောင်တဲ့ကုစရေအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံနောက်ဖက်ချမ်းကိုဝင်ရောက်ပြီးအေးရခိုင်တပ်တော်ကုစရေအဖွဲ့တစ်ဖွဲ့နဲ့ပလောဝအနိမပီးရတဲ့မလတ်တရနေ့ကတွေ့ဆုံခဲ့ပါတယ်။အိန္ဒိယဘဟုအစိုးရသဘောတူညီဖွဲ့တွေသွားရောက်ခဲ့ဒီခီးခါမြေကြီးအများအပြားရင်းနှီးမြှုပ်နှံထားတဲ့ပြည်တံပတ်စုံဖေဘူဆောင်ရေးစီမံကိန်းရဲ့တူတက်မှုကိုသုံးသပ်ဖို့သွားခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းမှာကြံနေသေးတဲ့ပလောဝမီဇိုရန်လမ်းပိုင်းဟာမြန်မာနိုင်ငံမှာ2021စစ်တပ်အနာသိမ်းပြီးကျင်းပဆလို့လုံးဝရပ်ဆိုင်သွားရတာဖြစ်ပါတယ်။ဆိုတော့အခုလိုဆန်းဆန်းပါးပါးသွားရောက်တွေ့ဆုံခဲ့တာဟာအိန္ဒိယရဲ့မြန်မာဆိုင်ရာမူဝါဒနဲ့ရှုပ်ထွေးနေတဲ့မြန်မာလူမျိုးစုနိုင်ငံရေးအခင်းအကျင်း ethnopolitical landscape မှာအိန္ဒိယအနေနဲ့ဘယ်လိုယက်တီဆောင်ရွက်သွားမလဲဆိုတာဆောင်းပါးရှင်ကသုံးသပ်ထားတာဖြစ်ပါတယ်။2021စစ်အနာသိမ်းပြီးကြတဲ့အိန္ဒိယအစိုးရဟာစစ်ကောင်စီနဲ့ပဲတေဝန်ဆက်ဆံပြီးNUG ပါဝင်တခြားဘက်နဲ့တိစိတ်ချင်းတွဲမှုတွေဆီးခဲ့တာလည်းမပေါ်ခဲ့ပါဘူးလေ။အခုလိုဗဟုဆွဲသဘောတူညီအရအေကိုဇေဖွဲ့နဲ့သွားရောက်တွေ့ဆုံခဲ့မှုဟာအိန္ဒိယရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့လည်းရွေးလာတာဖြစ်ကောင်းဖြစ်မယ်။အိန္ဒိယရဲ့နိုင်ငံရေးလုံခြုံရေးအသိုင်းအဝိုင်းတွေအကြမ်းမှာမြန်မာစစ်ကောင်စီအရင်းနှီးတာနေပြီးဆိုတာကိုအစိမ့်မှပြုလာကြတဲ့သဘောအထူးသဖြင့်ဆံမြောက်ထူးဆန်းဆင်ရွက်ရင်ကဆက်ပြီးတော့မြန်မာပြည်နောက်ဖက်ချမ်းမှာလည်းပဲအေးခိုင်တက်တော်နဲ့ CNF အပါဝင်ချင်းလက်နက်ကိုင်အားစုတွေဟာနေမြစုမှုမှုပုံမရရှိလာတဲ့သဘောကိုလက်ခံလာတာဖြစ်တယ်လို့ဆိုရတယ်။မီဇိုရန်ပြည်နယ်ဟာမြန်မာဘက်ကလာတဲ့ချင်းဒုက္ခသည်တွေကိုစောင့်နှိုင်းချီပြီးကြိုဆိုလက်ခံထားပေမဲ့ဒီတဲ့ပူပြီးရေအတွက်များပြားလာမှစီးပွားရေးဝန်ထုပ်ဝန်မိုးဖြစ်လာမှအကြံပေးတိုက်ခိုက်မှုတွေသူတို့ပဲကူးဆက်လာမှာကိုဆိုရင်းနေရလို့ဆိုပါတယ်။လက်ရှိမှာအေးဟာဘလဝအထိသိမ်းချနိုင်တယ်။ဒီကိစ္စမှာအေးအတန်းချင်းတို့အကြမပြေမလည်ဖြစ်နိုင်တယ်။ကလဒန်ဘက်ဆုံစီမံကိန်းရောက်ဘလဝဟာနောက်တစ်ချိန်မှာအခွန်ငွေအများအပြားရှိနေတဲ့ဒေသတစ်ခုလည်းဖြစ်လာတဲ့အတွက်နှစ်ဖက်စလုံးကပုံမလိုချင်နေကြဟန်တူတယ်။ဒီပြဿနာအိန္ဒိယအတွက်စိတ်အရေးကြီးတယ်။ CNF အပါအဝင် CDF လို့ခေါ်တဲ့ Chin Defense Forces နဲ့တရားဖက်နိုင်ငံရေးအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံဖို့လိုအပ်တယ်ဒီနှစ်ဖက်ကြားစင်တမန်ကင်းအရာဂျာဝန်ပြည်အိန္ဒိယနဲ့ဆွေးနွေးတင်တယ်ဒီလိုဆွေးနွေးပြီးရင်အဖြစ်အိန္ဒိယနိုင်ငံရဲ့ကျူးစီးပွားသမဂ္ဂနေသတိဆက်ကဒေသခံပြည်သူတွေအတွက်လည်းပဲကျူးဖြစ်ထွန်းစေလိမ့်မယ်တစ်ချိန်တည်းမှာပဲစစ်ကောင်စီခေလွန်မြန်မာနိုင်ငံအပေါ်ဘယ်လိုအနေအထားနဲ့ရပ်တည်သွားမလဲဆိုတာကိုလည်းအန်ယူဂျီနဲ့တေဝင်ဆွေးနွေးဖို့လိုအပ်ပြီးလို့ဆမစင်ကသုံးသပ်တင်ပြထားပါခင်ဗျာလူနောက်ဆုံးအနေနဲ့ကတော့ 3 years of 2M civil war သုံးနှစ်တာအနာသိမှုနဲ့မြန်မာပြည်နှင်းစစ်ဆွဲခေါင်းစဉ်နဲ့ on prakash dasi သာထားတဲ့သုံးသပ်ချက်ဖြစ်ပါတယ် eurasiareview.com ကထုတ်လုပ်ပြောပြမှာပါခင်ဗျာဒေါ်လာပုံမှန်မှုတွေရောင်းစစ်တပ်ဟာလုံးစွာအပြော့နေပြီဖြစ်တယ်တစ်ဖက်မှာတိုင်းရင်းသားအင်အားစုတွေနဲ့ PDF တွေအကြမှာလဲအနာဂတ်မြန်မာကျန်တဲ့ပတ်သက်ပြီး colon တွေရှိနေစေအနာခွေရင်းနဲ့သဘောတရားရဲ့ယက်တီမှုတွေညှိနှိုင်းရအောင်မှဖြစ်တယ်။ဒါပေမဲ့ဒီမိုကရေစီလိုလားတဲ့ NLD ပြတော်သားတွေနဲ့တိုင်းဒေသအင်အားစုတွေအချို့က NUCC ရဲ့အစ်င့် Federal Democracy Charter ကိုရေးဆွဲထားနိုင်ကြတာကတော့အပြုသဘောဆောင်တဲ့ခြေလှမ်းတရားဖြစ်တယ်။ စီလျာနဲ့လနကံဒီပခါရီမကြခင်ပြည်လဲတော့မယ်ဆိုရဲအလားလာတော့သိမရှိသေးဘူး2024နိစမှာပဲစစ်ကောင်စီအကြီးအကဲကအေးဝေါ်ချင်းနေတူချက်ခဲ့တယ်တည်ငြိမ်မှုရရှိအောင်နိလမျိုးစုံနဲ့လှုပ်ဆောင်သွားမယ်လို့ပြောတယ်တိုင်းဒေသအင်အားစုတွေအနေနဲ့နိုင်ငံရေးအဖြစ်ချဖို့လည်းပြောထားတယ်အင်ဂျီကတော့ဒါရီဟာစစ်ကောင်စီအနေနဲ့ကြောက်နေပြီဆိုတာပြသတယ်ဒါကြောင့်ခရစ်ပေါ့ချန်နယ်ဖြစ်တယ်ဒီညမှာစစ်တပ်အနေနဲ့နိုင်ငံရေးမှာလုံးဝမပါဝင်တော့ပါဘူးလို့အမခံပဲဆိုရင်စစ်မှန်တဲ့ဆွေးနွေးညှိနှိုင်းမှုရရှိနိုင်တယ်လို့ယူဆတာလည်းဖြစ်တယ်လို့ဆမားရှင်ကဖော်ပြထားပါတယ်အင်ဂျီနဲ့တိုင်းရင်းသားအင်အားစုတွေတချို့ကစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်နိုင်ငံထူထောင်ဖို့ပြောနေပေမဲ့ဒီပခအနအနာခွေရေးပြည်လည်းမဲလို့စဉ်းချသည်ဘူးအလုံးကိုချုံပြောရရင်တော့စီကောင်စီကဆုံးရှုံးနိုင်မြေတွေကိုပြန်ရမယ်ကြီးမရှိတော့ဘူးလူကြီးပြာကြီးတွေနဲ့အဆက်အသွယ်လမ်းကြောင်းလောက်ကိုချင်းသိမ့်နိုင်ဖို့ဆန်စစ်အနေနဲ့အားထုတ်နေရပြီဖြစ်တယ်မြို့ပြတွေအထိတိုက်ပွဲတွေကျပြန့်လာနေရှိရယ်စစ်စစ်ညံ့ကြဖို့နိုင်ငံတကာကဖိအားပေးပေမဲ့လက်ခံမဲ့အရေးအယံသိမတွေ့ရဘူးနိုင်ငံတကာဖိအားဟာလည်းပဲပြင်းထန်ထိရောက်မှုမရှိဘူးပါပဲပြောပြောအရေးကြီးတာကတော့ဒီခုကတွန်းဟန်ရေးအင်အားစုတွေဘက်ကပြောနေတဲ့အတိုင်းဖက်ဒရယ်ဒီမိုကရေစီတခြားရေးဟာမြန်မာနိုင်ငံရှိအနာဂတ်အတွက်နိုင်ငံရေးလမ်းခင်းတာပြီးဖြစ်တယ်ဆိုတာပဲဖြစ်တယ်လို့ဆမစင်ကသုံးသပ်ထားပါခင်ဗျာ
ခုတစ်ပတ်တော့တော့ဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်နှောလိုက်ကြပါစေအားလုံးကကျေးဇူးတင်ပါတယ
်ပြည်အမေရိကန်တန်ရဲ့ဒရင်မန်ဒရင်မန်တွေကို Telegram လို့မှာကိုရဲ့စာမျက်နှာမှာလည်းရှင်းစားနိုင်ပါတယ်Via Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ကိုကြည့်ဆင်ရပါမယ်ရှင်
။ Via စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်မှာပထမဆုံးအနေနဲ့မျိုးသမီးကဏ္ဍမှာတော့ပဋိပက္ခဒေတာကလေးငယ်တွေပညာသင်ခွင့်ရရေးကြိုးပမ်းနေသူမျိုးသမီးတူအချောင်းကိုကြည့်အောင်ပါ။နေဆက်အခြေစိုက်ဆယ်တော်ရိုလူငယ်ဖွံ့ဖြိုးရေးတနံဦးဆောင်တာဝန်ခံတူဖြစ်တဲ့မတ်ဖြူလေးကိုမတ်ခင်ဖြူထွေးကမင်းမြတ်တက်ဆက်ထားပါတယ်ဗျာ။
ချူလေးဗီဝေကိုအခုလိုအချိန်ပေးတဲ့အတွက်ရှင်သူများကြီးတင်ပါတယ်။တွေ့ရတာလည်းအင်မတန်ဝမ်းသာပါတယ်။ဆိုတော့မတ်ဖြူလေးရဲ့စားတော့ဒီပညာရေးကိစ္စတွေမှာဆောင်ရွက်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်ကိုယ့်ရဲ့အတွေ့အကြုံလေးတွေမျှဝေပေးဖို့အတွက်အဲဒီအင်တာဗျူးလည်းလုပ်ဖြစ်တာပေါ့လေ။ဆိုတော့ကျွန်မအရင်ဆုံးမေးချင်တာကအခုဒီမြန်မာနိုင်ငံကနေပြီးတော့အာနာသိမ့်မှုနောက်ပိုင်းမှာ IDB ဒုက္ခတဲ့စခန်းမှာနေခဲ့ရတယ်ဆိုတာလည်းသိရလေ။အဲအဲ့ဒီလိုအခြေအနေမှာအခုလိုမျိုးပညာရေးလုပ်ငန်းကိုမလုပ်ဖြစ်ခင်အချိန်ပေါ့ကိုဖြတ်တန်းခဲ့ရတဲ့အခြေအနေနည်းနည်းတော့အဲ့ဒါပြောပြပါလား
။ကျွန်မကတော့အရင်ကတော့ဒီကော်မန်နီယာပေါ့နော်။ပြီးကြရင်ကိုအိမ်နဲ့အစီအစဉ်နေရဲဒီလိုမျိုးတာမန်ဟိုဝန်ထမ်းပါပဲနော်။ဟုတ်တယ်။ပြီးကြလို့ရှင်ဒီဘက်အာနာသိမ့်ပြီးတော့ကျွန်မဒီခမ်းဒီရောက်လာတယ်။ရောက်လာတဲ့အချိန်မှာတော့ကျွန်မအတွက်ကတော့အရင်အားလုံးကအစ်စ်ပဲ။ဟိုမနီဖင်းထိုင်ဖူးတဲ့စခန်းထဲမှာဒီလိုမျိုးဆိုတော့အရင်အဆင်မပြေဘူး။တာရီတမီးတွေကြောင်းတက်ဖို့ဆိုတာလည်းအဆောက်အုံဆိုလုံးဝအဆင်မပြေဘူး။ကိုဗစ်တွေနည်းနည်းကျန်နေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်တော်တော်အဆင်မပြေပဲနဲ့ဟိုခက်ခက်ခဲခဲပဲနေရတယ်။ဒါပေမဲ့တော့လည်းဟိုကျွန်မထက်ဆိုင်ရင်ကျွန်မထက်အများကြီးစိုးနေတဲ့လူတွေအများကြီးရှိသေးရပဲလားဆိုတဲ့ဟောင်းကျွန်မအဲ့ဒါနဲ့ပဲကျွန်မဟိုစာဒီဟာကိုပဲချက်တန်းလာတာပေါ့နော်။အဲ့ဒီမှာတော့ကျွန်မအတွက်တော့စိတ်ပိုင်းဆိုင်ရာတွေနဲ့အများကြီးကိုသိတဲ့ကြတယ်။အခုကျွန်မတို့ပဲအမျိုးသမီးစစ်ဆောင်နေရတဲ့အမျိုးသမီးမျိုးစုဆိုညီကြည့်လိုက်ပါကျွန်မမျိုးပဲစိတ်သက်တန်းတူပဲကြနေကြတယ်စိတ်သက်တွေစိတ်တန်ရည်အများကြီးရကြလို့ဆိုတော့ကျွန်မယုံပါတယ်ရှင့
်အဲ့တော့အခုအဲ့ IDB ဒုက္ခသည်စခန်းထဲမှာရောဘယ်လောက်ကြာကြာနေလိုက်ရလဲ
တနေ့ကျော်ကျော်နေခဲ့ရှင
့်တနေ့ကျော်ကျော်နေရတယ်ဒီနေတဲ့ကာလအကျွမ်းမှာဒီကလေးငယ်ရဲ့ပညာရေးနဲ့ပတ်သက်ပြီးတော့လည်းသတိပြုမိခဲ့တာဘာတွေတွေ့ခဲ့ရလဲ
အဲ့တတော်များများကစစချင်းစီကျောင်းနေရာတွေမရနေတာနေရာအထိုင်ခင်းဒီကလေးအတွက်ထိုင်ခင်းအေးစင်းနေပြီလားပြီးကြလို့ရှင့်ဆရာဆရာမအင်အားတွေမလုံလောက်တာအဲ့ဒါတွေအများကြီးတွေ့ရတယ်ပြီးကြကြလို့ရှင့်တချို့တွေဆိုလို့ရှင့်ကျောင်းအဲ့ဒီ IDB ထဲမှာဖွင့်ထားတဲ့ကျောင်းတွေကိုခွင့်ချိန်ကိုနောက်ကျပြီးမှရောက်လာတဲ့လူတွေဆိုလို့ရှင့်လည်းဟိုတချို့တွေဆိုရင်ဟိုတင်လို့မရဘဲနဲ့အဲ့လိုမျိုးနေရတဲ့လူတွေကိုလည်းအများကြီးတွေ့ရတယ်အခါကျတော့ဟိုကျွန်မကလေးကိုယ်တိုင်နိုင်ကလည်းကျွန်မလည်းအမိဖြစ်တဲ့ကလေးတွေဆိုလို့ရှင့်လည်းအဲ့လိုမျိုးပဲပညာကိုသင်သိချင်တယ်အဲ့ဒါကြောင့်မလို့ဒီဖက်ကိုလာတာလည်းပါတယ်အဲ့ဒါကြောင့်ဒီဖက်မှလာတယ်အဲ့ဒီမှလည်းအများကြီးတွေ့ရတယ်ခုနကပြောတဲ့ကလေးတွေတင်ခွင့်မရတဲ့ဟာတွေအဲ့လိုမျိုးတွေပေါ့နော်နောက်တော့ကျွန်မကိုယ်တိုင်နိုင်လည်းအခုဒီကျောင်းမှာဆိုလို့ရှိရင်လည်းထက်တန်းနေပဲကျွန်မ ကြည့်ပေးနိုင်တယ်ကလေးငယ်တဲ့လူတွေကြောင့်ကျွန်တော်တို့မကြည့်ပေးနိုင်တဲ့အဲ့ပညာသင်ခွင့်မရတဲ့ကလေးငယ်လေးတွေကိုလည်းအများကြီးတွေ့ရတဲ့အချိန်မှာစိတ်မကောင်းဘူးအဲ့အရာကြောင့်ကျွန်တော်ဒီကံမထင်မှပေါင်းလာတာပါဖြစ်
တကယ်တမ်းကျတော့ကိုကဒီပညာရေးဝန်ထမ်းလုပ်ခဲ့ပြီးတဲ့အခြေခံလည်းမရှိဘူးမရှိပဲနဲ့အခုလိုဒီအာဏာသိမ်းမှုနောက်ပိုင်းမှာမှကိုကိုယ်တိုင်လည်းဥပိ္ပအိမ်ပြထွက်ပြေးရရဲနဲ့မှဒီပညာရေးလုပ်ငန်းကိုဝင်ဖြစ်တယ်ဆိုတော့လေအဓိကကို့ဘာရဆစ်ဆော်ပြီးတော့မှဒီလိုအခြေဒီဒီကဏ္ဍတွေကိုရောက်လာခဲ့တာလဲ
အခုနကျမပြောသူမျိုးပဲခလေးတွေကိုပညာသင်ယူချင်တာမှအဲ့ခါကျတော့ခုနပြောတဲ့ပညာမသင်လိုက်ရတဲ့ခလေးတွေကိုကျမကဟိုဘယ်လိုမျိုးတောင်းတမြားနေကူညီနိုင်မလဲပေါ့နော်အဲ့ဟာနေနဲ့ပတ်သက်ပြီးတော့ဟိုစာတက်နိုင်တလောက်ပေါ့ကိုဖန်နေတော့လုံနိုင်နေဟာဘာလီလေးရှိလေဆိုတဲ့ဟာလေကျမတို့ဒီဆရာကြီးကလည်းဖိတ်ခေါ်လို့ကျမလည်းဒီဖက်ဒီမှာပါလာတာပါဆို
ဆိုတော့အာနာသိမှုနောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီပညာရေးနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒါမှအဖြူလေးဆိုရင်တော့ဒါကရင်ဒီဒေသအနေလာတဲ့သူတယောက်ဖြစ်တယ်ဆိုတော့ပညာရေးအခြေအနေကဘလို့အပြောင်းလဲတွေဖြစ်သွားလဲအာနာသိမှုနောက်ပိုင်းမှာ
အာနာသိမှုနောက်ပိုင်းမှာဆိုလို့ရှိရင်အမတည်းတဲ့အချိန်မှာဒီကျမတို့ screen ဒီတပီအဲ့ဒါတပီနဲ့လုံးမှာဆိုလို့ရှိရင်တပီလုံးမှာပေါ့နော်အမဆိုလို့ရှိရင် record တနေရာလောက်ပဲစာတင်နိုင်တာနိကျန်တဲ့နေရာလေးအကုန်လုံးကပြန့်ကျင်းပြီးတော့တင်နေမတင်နိုင်ကြဘူးအမဒီကြောင့်လို့ရှိရင်ဒီတင်နေတဲ့ဟိုခက်လေးတွေလည်းရှိတယ်အမကိုတူကိုထားတင်နေရလဲမလုံချုံဘူးအမမနုံချုံနေစင်းနဲ့အများကကျမတို့လည်းလေရင်နဲ့လာတယ်ဒါမှမဟုတ်လက်နဲ့ကြီးနေလာတယ်အများဆုံးကအဲ့ဒီကဟာသူတို့တွေကိုယူဆိုင်နေရတာမှကိုထုကိုထနေပဲဆိုတော့လုံအောင်အစီအမပြေးပြီးခဲ့တော့ကျမဒီခန့်ပြင်းမှနေတော့လေအဲ့မှာစာတင်ကျောင်းလေးရှိတယ်အဲ့မှာတော့ဆိုလို့ရှိရင်ပြီးခဲ့တဲ့တော်ပဲအဲ့မှာကျောင်းစာတင်ကျောင်းမှာကျမကအဲ့ကျောင်းကိုလက်နဲ့ကြီးကြပါတယ်အခုဆိုရင်အဲ့ကလေးတွေကပညာသင်ဖို့ကမရှိတော့ဘူးပြောရမှာပေါ့နော်အကောင်တော့ဆိုတော့အနောက်ဘက်သူတို့တွေကဒီနေဆက်ကနေတော့သူတို့ပြင်းပြန်ပြီးတော့ကျောင်းပြန်တက်မယ်ဆိုရင်အမောင်ပြန်တင်ဖို့အလားလာဘယ်လောက်ထိတည်ချလဲဆိုတော့လေကျွန်မမသိနိုင်ကျွန်မကလည်းအဲ့ဒီကလေးတွေကိုအကုန်လုံးကိုလည်းကျွန်မဒီခေါ်နေဖို့ရအောင်လေကျွန်မအတွက်ကတော့ဟိုအကြီးမားဆုံးစိန်ခေါ်မှုပဲပေါ့နော်ပညာရေးကတော့ဟိုတော်တော်ကြီးကိုစူးဝါးပါပဲခင်ဗျာဟုတ်
ဟုတ်ပါဥမာဒီလူကြီးနဲ့တွေ့မယ်ဆိုလို့ရှိရင်ကလေးငယ်ကြီးဘလောက်များများကဒီကရင်နီပြည်ထဲမှာပေါ့နော်ကျမဟိုစာမတင်နိုင်တဲ့အရွယ်ကြီးဘလောက်များများဖြစ်သွားလို့ပြောလို့ရမလဲခံမှန်းချေပေါ့
ခံမှန်းချေဆိုတော့ကျမခုနပြောလို့မိုက်ကောတင်နေရာတော့ပဲစာတင်ရတာအမပြီးဒီကိုတူကိုထားလောက်တဲ့နေရာကြီးဆိုလဲညာတော့အချင်းကတော့ဒီအထက်တန်းကြီးညာမယ်ဒီအလေရန်တို့ခုနပြောတဲ့ဥစားမူလာနဲ့အစင်တို့မူဂျူအစင်ကလေးတွေကတော့မတည်နိုင်ဘူးဆိုရင်တော့ဟိုခံမလို့တော့မရဘူးကျမထင်တာတော့ဖောင်းနဲ့တောင်းနဲ့တော့မကပါဘူးမှာ
ကျော်ကိုကိုတွေကလည်းတကယ်တမ်းကျတော့ဒီစစ်ပီးတင်းရှောင်လာရတဲ့သူတယောက်ဖြစ်တယ်။အဲကိုမှလည်းမိသားစုနဲ့သားသမီးတွေနဲ့ဒီလိုပဲပြင်းလာရင်းနဲ့မှဒီလိုအခုဆိုလို့ရှိရင်ဒါ21နေရာပေါ့လေနော်21နေရာမှာဒီလူငယ်တွေကိုပြန်ပြီးတော့ပညာသင်ကြားတဲ့အစီအစဉ်တစ်ခုမှလည်းကိုကဥဆောင်ပါဝင်နေရဆိုတဲ့အခါကျတော့လေဆိုတော့ဒီလိုအလုပ်မျိုးလုပ်တဲ့အခါမှာရောအခက်ခဲဘာကြီးကြုံရတာရှိလဲကို့အတွက်တွေ့ကြုံပြပြပါဘူ
းဒီရောက်ချင်တော့ဒီမှာတရားမဝင်နေထိုင်ရတဲ့အတွက်ကြောင့်မလို့ဟိုဒီတရားမဝင်နေထိုင်ရတဲ့လူတွေအကုန်လုံးတော့နားလဲပါတယ်ဒီကျွန်မတို့ကဘယ်လောက်လုံခြုံမှုရှိလဲဆိုတာတော့နားလဲပါတယ်အဲ့ဒီရဲ့အခက်ခဲပေါ့နောက်တစ်ခုကကျွန်မဒီကလေးတွေကျွန်မလည်းမိခင်ကိုယ်တိုင်ဖြစ်တယ်ကလေးကျွန်မကလေးတွေလည်းရှိရပြီးကျွန်မအခုကီရှူဆောက်ဆောင်နေကလေးတွေဆိုတာမိခင်တွေမပါလာကြဘူးဆိုတော့ကျမကနေတော့သူတို့အမိနေရာမှာလားအဲ့လိုမျိုးကျမလှုပ်တယ်အဲ့ဒီသူတွေရဲ့စိတ်ပိုင်းဆိုင်ရာတွေဘယ်လိုမျိုးလဲဆိုကျမနားလဲရဖို့ကျမတော်တော်လေးကိုဟိုကျမအတွက်တော့ဒီဟာကိုကျမရဲ့ကိုယ်ကိုယ်တိုင်ခံစားနေရတဲ့ခက်ခဲပေါ့အဲ့ဒါတော့ရှိခဲ့တယ်နောက်ပြီးတော့ဟိုကျမတို့ဒီနေရာထိုင်ခင်းနေအတွက်လည်းအဆင်မပြေတာတွေနောက်ပြီးကြလို့ရှိရင်ဒီစားရေးတောက်ရေးနောက်ပြီးကြလို့ရှိရင်ရေတွေမရှိတာရေစင်းမျိုးကျမတို့နေရာနဲ့နေရာမှာလည်းဆင်းမျိုးရှိတာအဲ့ဒါတွေအတွက်လည်းတော်တော်လေးကိုကျမကိုယ်တိုင်ဒီအခက်ခဲကြီးကိုအများကြီးဆိုင်ခဲ့အောင်ဒါပေမဲ့ကျမရဲ့အခက်ခဲကြီးဆိုတာဒီလိုမှခက်ကြံနေခဲ့တဲ့အမှုသမီးတွေတော့မဆူပါဘူးရှင်
ကျတော့အခုအချိန်မှာเนาะအခုအချိန်မှာဒီလိုမျိုးပညာရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာရောဒီအခုစာသင်တာတွေအတွက်လိုအပ်ချက်တွေရှိရဆိုတော့လိုအပ်ဆုံးအရာတွေကလက်တော်တော်မှာဘာတွေဖြစ်မလဲဘာတွေပံ့ပိုးဖို့အရေးကြီးနေလဲလောလောဆယ
်ကျတော့ဟိုဘန်နာရေးခက်ခဲပေါ့เนาะအဓိကဘန်နာရေးခက်ခဲအကယ်လို့ဒါကျမညီမကဟိုဘန်နာရေးခက်ခဲအဆင်ပြေမယ်ဆိုလို့ရှိရင်ကျမကဒီခုဒီကြောင်စာရင်းနေတဲ့အချိန်မှာကလေးတွေကနေ့စဉ်နဲ့ကျမကိုဆက်တွေ့လာကြတဲ့ကြောင်တက်ချင်လို့ပေါ့เนาะဒီကြောင် join ချင်လို့ဆိုအဲ့ဒါကျမတို့အနေနဲ့လည်းဒီမှာကဟိုထိုင်းနေတဲ့နေရာမှာဖြစ်တဲ့အတွက်ကြောင့်လို့ဒီနေရာကိုတကယ်လို့တရားဝင်နေထိုင်ခွင့်ဆိုတဲ့ဟာကလေးတွေကိုကျမကလုပ်ပေးမှာပဲခေါ်လို့ရမှာလေအဲ့ဒါကြောင့်ကျမတို့အတွက်ကတော့တကယ်ကိုအဲ့ဒီကလေးတွေကိုခေါ်ဖို့ကကျမတို့အတွက်အဆင်မပြေဘူးအဲ့ဒီအတွက်ကြောင့်လို့အဲ့ဘန်ဒါကြီးခက်ခဲကြောင့်လို့ အဲ့ဒီအနေနိုင်နေနိုင်လေကျမကသူ့ကိုမြင်နေရတဲ့အတွက်ကြောင့်မလဲကျမတကယ်ကိုစိတ်မကောင်းဘူးမြင်နေမှလည်းတကယ်ကိုခံစားရတယ်ဘာမှမဆိုမူပြေးနိုင်တဲ့အတွက်လည်းကိုကိုကိုငုံဝင်နေပါလေ
ဆိုတော့ဒီလိုအခက်အခဲရှိမယ်ဆိုတာလည်းအနေနဲ့များတော့ကိုလည်းစဉ်းစားမိခဲ့မယ်လို့တော့ချင်ပါတယ်ဒါပေမဲ့အခက်အခဲရှိတဲ့ကြားပဲဒါကိုလုပ်မယ်ဆိုရဲစိတ်ပေါ့နော်ဘလို့ခံယူချက်ထားပြီးတော့ဒါတွေကြော်ဖြတ်နေလေ
ကျွန်မကတော့ဟိုနယ်ဆန်မန်ဒလာရဲ့တူရဲစကားလုံးပဲတုံချင်တယ်။တိုင်းပြည်တပြည်ကြီးဟိုပြောင်းပြုပြင်ပြောင်းလဲတဲ့နေရာမှာပညာရေးကဟိုအဓိကလက်နက်ပဲဆိုတဲ့ဟာကိုကျွန်မအဲ့ဒီစကားလုံးကိုတုံချင်တယ်။ဒီပညာရေးကဘယ်နေရာမှာမဆိုလို့ရှိရင်လိုအပ်တဲ့ဟာပေါ့နော်။အဲ့ဒီတိုင်းပြည်တပြည်မှာတော့သူကပညာရေးကလုံးဝမရှိမဖြစ်ပဲအခုအမတို့လည်းကြားဖို့မှာပါတိုင်းပြည်တပြည်ကိုအကြ ాయి အုပ်ချုပ်ခြင်းလို့ရှိရင်ပညာမသင်ခိုင်းတဲ့ဆိုတဲ့ဟာလေကျွန်မတို့တွေကအရင်ကတည်းကစနစ်တကျကိုဖျက်ဆီးခံလာရပညာရေးစနစ်ဆိုတော့လေအဲ့ဒါကျွန်မကတော့ဒီပညာရေးကိုကောင်းတဲ့ပညာရေးဟို quality education ဆိုတဲ့ဟာကိုကျွန်မကဒီကလေးတိုင်းကိုကျွန်မရသွားစေချင်တယ်အဲ့ဒါတော့ဟိုကျွန်မရဲ့ခံစိတ်ထဲမှာဥစားဖြစ်တယ်ပြီးကြလို့ရှိရင်အကယ်လို့များလားကျွန်မတို့တိုင်းပြည်မှာပေါ့နော်ဥစား quality education ညီများလားရခဲ့တယ်ရှိတော့ဒီဆက်ပြီးတော့အခုသူတို့တွေကတော့တိုင်းပြည်ကိုသစားနဲ့သစားဖျက်ဆီးနေတယ်အခါကျတော့ကျွန်မတို့တွေကပညာရေးကိုသူတို့ကရန်တက်စီချင်တယ်ရန်တက်လို့ရှိရင်ခုနပြောလို့သူတို့တွေက AC အုပ်ချုပ်လို့ရတယ်အခါကျတော့ဆက်ပြီးတော့ကျွန်မတို့တွေဒီလိုမျိုးမအုပ်ချုပ်ခံချင်တော့ဘူးဆိုလို့ရှိရင်ကျွန်မတို့ကပညာတက်ကိုတက်ရမယ်ပညာတက်မှပဲသူတို့အုပ်ချုပ်တာကိုကျွန်မတို့တွေကပြန်တော်လှန်နိုင်မယ်နောက်ပြီးကျအကယ်လို့များကျွန်မတို့တော်လှန်လို့အောင်သွားပြီဆိုလို့ရှိရင်ကျွန်မတို့ကပညာရေးကိုရက်တက်မနေတဲ့အတွက်ကြောင့်မို့ကျွန်မတို့ကကဘာနဲ့ပြန်ပြီးတော့ရင်ပေါင်တန်းလို့ရတယ်အဲ့ဒီဟာကိုကျွန်မကနေပြီးတော့ပညာအရင်နဲ့အရင်ပါတယ်ဆိုတဲ့အကြောင်းကျွန်မတို့ရဲ့အရင်နဲ့နောက်ကျကြံတဲ့စနစ်ခုနကျွန်မပြောလို့ပဲစနစ်တကျဖျက်ဆီးခံနေရတဲ့အချိန်မှာအများကြီးနောက်ကျကြံတဲ့အချိန်မှာအခုကထပ်ပြီးတော့ကျွန်မတို့တွေကဖျက်ဆီးခံအောင်မယ်ဆိုရင်ကျွန်မတို့ဘယ်နှစ်နဲ့ထပ်ကြအောင်မလဲဆိုတဲ့ဟာကိုပဲကျွန်မပြောချင်တယ်ပြီးကြအဲ့ဒီဟာအဲ့ဒါအကြောင်းမလို့ဘယ်လောက်ထိကြအောင်မလဲမသိတဲ့အချိန်မှာကျွန်မတို့တွေတတ်နိုင်တဲ့လောက်လေးပညာရေးကိုဟိုကျူးကျူးစားစားလေးနဲ့အားလုံးဝိုင်းဝန်းပြီးတော့ကုညီပေးပြီးတော့လုပ်ပေးကြရင်တော့ကျွန်တော်တို့တွေ့တော့အများကြီးဆင်ပြေနေတယ်ထင်တယ
်။ဟုတ်ကဲ့ပါ BB ကုလို့ချင်သေးတာတင်ပြရိုက်တယ်မှာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မှာ
။အခုတော့သုတ္တဆောင်တဲ့ American တခွင်အစီအစဉ်လှည့်ပါဗျာ။မကြခင်လပိုင်းနေမှာဆိုရင် American နိုင်ငံရေးဌာနကကြီးကြပ်တဲ့နှစ်စဉ် Diversity Visa DV အစီအစဉ်ကနေရွေးချယ်ခံသူနာမည်တွေကိုကြည့်ရှုစစ်ဆေးနိုင်တော့မှာပါ။green card ကစားမဲ့လို့လည်းသိကြတဲ့ဒီစီစဉ်ကိုရှောက်ထားနိုင်သူတွေတဲ့မြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်ဗျာအခုသတင်းပတ်သူတက်ဆုံးတဲ့ American တခွေအစီအစဉ်မှာတော့အနှစ်20ကာလအတွင်း DV အစီအစဉ်3ချိန်ရှောက်ထားပြီးမှရွေးချယ်ခံခဲ့ရတဲ့ Max Sandy ထုံးကသူ့အတွေ့အကြုံတွေကိုပြောပြပေးပါမယ်ဗျာကိုအောင်တက်ဆက်ထားပါတယ်ဗျာ
မြန်မာဝါဆင်ဒီရဲ့ဒါအခုဆင်ဒီကအမေရိကကိုgreen card ကန်ဆယ်မဲ့ပေါ့နော်ဟို DV program အစီအစဉ်နဲ့ရောက်လာတာဆိုတော့ဘယ်တော့မှရောက်လာတာလဲနောက်တစ်ခုကဒါအခုဆိုလို့ရှိရင် New York City မှာနေရဆိုတော့ New York ကိုဟိုလာကလေးက New York ကိုတန်းလာတာပဲလား
မင်္ဂလာပါကိုအောင်လေးမြန်မာကဟိုပေါ့ DV program နဲ့အမေရိကကိုပြီးခဲ့တဲ့2023မေလကနေပြီးလို့ရောက်လာတယ်ဟိုပေါ့အမေရိကကိုစရောက်တဲ့အချိန်ကြီးကနေ New York မြို့ကိုတန်းမြှောက်လာခဲ့တာရှင်
နယူးယောက်ကိုဘာကြောင့်ရွေးချယ်ပြီးတော့လာခဲ့တာလဲ
အမေရိကန်ကိုလာမယ်ဆိုတဲ့အချိန်မှာပေါ့နော်ဘယ်မျိုးကိုသွားရင်ကောင်းလဲဆိုပြီးတော့မျိုးရည်ရွေးရွေးတဲ့အခါမှာနယူးယောက်ကဟို public transportation နဲ့ကောင်းနေပေါ့နော်မြန်မာ community တွေလည်းရှိတယ်ဒီမှာလည်းဟိုအသည့်တွေရှိတယ်ပေါ့နော်အဲ့ဒါမျိုးပဲနယူးယောက်ကိုလာဖို့ရွှေ့လိုက်တာပေါ့ဟိုဘာဖြစ်လို့ဆိုမြန်မာကရောင်းခံစားဆိုတော့ဟိုကိုင်းပိုင်းမဝရသေးဘူးလေအဲ့လိုမျိုးဆိုတော့ဟိုသွားလာတာလွယ်မယ့်နေရာမျိုးပေါ့ဟိုရထား system တို့ဒီ bus system တို့နဲ့အဆင်ပြေတဲ့နေရာပေါ့နော်ရွှေ့လိုက်တာပ
ါ green car ဒီ DV ရှောက်ဖို့ပေါ့လေဟိုဘလို့စိတ်ကူးမိတာလဲ
ဘယ်လိုစိတ်ကူးမိတာလဲဆိုတော့ဒီဟိုပေါ့အခုဒီပို့သွားတယ်ပေါ့နော်ဒီတစ်ခေါက်မှာကကြာပေါ့2021 November လဆန်တော့ကဖြစ်တယ်။အတော်ကနေပြီးတော့ဖုန်းဆက်တာဒီမှာ DV program ကြီးရဲ့ form တင်လို့ရနေပြီ။အဲ့ဒါပေါ့နော်။ပုံတော့ပိတ်ခံနေနေတော့တမီး DV တင်ပါလားဆိုပြီးတော့သူကဖုန်းဆက်ပြီးတော့ပြောတာ။အဲ့ဒီတော့မှ DV ထိုးဖို့ပြန်ပြီးတော့တတိယ။ DV ကမထိုးခဲ့တာတော့ကြာပြီပေါ့နော်။အဲ့ဒါနဲ့အဲ့ဒီမှာမှဟိုပေါ့2021အဲ့ဒီ May November လ9ရက်နေ့မှာ DV ကိုဟိုကိုယ့်အကူပေါ့နော်။ဟိုစပြီးတော့ပြန်လို့တတိယဟာပေါ့နော်တတိယပြီးတော့အဲ့မှာဟိုကိုယ့်အကူတင်ချက်သွားတယ်အဲ့ဒီ DV မတင်ခင်မှာလေ DV ဘယ်လိုတင်ရမလဲပေါ့ဆိုတော့ DV မထိုးတာပြန်ပြီဆိုတော့ဟိုဖုန်းနေပါဘယ်လိုတင်ရမလဲကိုယ့်အကူမတိတော့ဘူးပေါ့နော် အဲ့ဒီဒီချိုးရမယ်ဆိုတော့ဒါနေလိုက်ပြောလိမ့်ရမှာပေါ့ဒီဘောင်းလို့တင်ရမယ်လိုက်ကြည့်ရဲ information တွေလိုက်ရှာတော့ Facebook ထဲမှာတော့တွေ့ရောအဲ့ဒီထဲမှာအဲ့ဒီဒီဘလုံးတင်ရမယ်ဒီဒီပေါက်လာလို့ရှိနေဘာတွေလုပ်ပါမယ်ပေါ့အဲ့ information တွေရေးထားလို့ရဲ့အဲ့ group admin နဲ့ဒီ group member တွေကပေါ့နော်သူတို့ရဲ့အတူတူနေနောက်ပြီးတော့ဒီဘေးနဲ့ပတ်သက်တဲ့အားတွေပြည့်ပြည့်စုံစုံရေးထားတော့ညီမအဲ့စာကြီးလိုက်ဖတ်တယ်လိုက်ဖတ်ပြီးတော့ကိုယ့်ကိုယ်ရဲ့အဲ့ဒီဒီဒီတင်လိုက်တာပေါက်လာတာရှိ
ဟိုအခုကဟိုနောက်တစ်ချိန်ပြန်ထိုးတာဆိုတော့ဟို DV ကိုဘယ်တော့နေကစပြီးတော့ DV အကြောင်းနဲ့ပတ်သက်ပြီးတော့ဘယ်တော့နေကစတည်ရလဲနောက်ဟိုအရင်ဟိုဒုံးကရောဘယ်နှချိန်လောက်ကိုရှောက်ခဲ့ဘူးလဲ
ဟုတ် DV ကိုတည်ရလေတော်တော်ချာပြီအဲဟိုကောဟို1994ဘူမင်မာနောက်တုန်းကဖြစ်နေအဲ့လိုညီမကလေးပဲရှိသေးတယ်TV မှာလေ international news မှာပေါ့နော်ဟို TV program စပြီးဟိုတကဘာလုံးကနေပြီးလဲဟို TV show နေပြီဆိုပြီးတော့အဲ့ဒါတတိယမှာစတွေ့တာစတွေ့တော့အဲ့မှာဟို TV show ခြင်းလေဒါပေမဲ့အဲ့လိုကခလေးလေးရှိသေးတော့ TV show လို့မရသေးဘူးပေါ့နော်အဲ့မှာစပြီးတော့ TV ကိုတက်တာငါကြီးလာလို့ရှိရင်ငါ TV show မယ်ငါအမေရိကန်ကိုသွားမယ်ပေါ့နော်အဲ့မှာစပြီးတော့ TV ကိုတက်တာဒါပေမဲ့အဲ့လိုကတော့မထုံဖြစ်ဘူးအဲ TV ကိုပထမအောင်ဆုံးချိန်ထိုးဖြစ်တာကစေရအောင်ဒီတော့အချိန်ပေါ့စေရအောင်ဒီညမှာအဲ TV ကိုကိုယ့်ကိုယ်ပဲဒီဖုန်းတင်ကြည့်တယ်
။ဟိုအဲ့ဒါဘယ်နှခုနဲ့လဲ
။အဲ့ဒါကဟိုကော2000တခုနဲ့ကို2000တခုနဲ့မှာအဲ့ TV တင်နေအဲ့ဒီတော့ကဟိုပေါ့မပေါ့ဘူးပေါ့နော် TV တင်နေ TV မပေါ့ဘူးဆိုတော့နည်းနည်းစိတ်ထဲမှာတော့ feeling ဖြစ်တာပေါ့နော်။အဲ့အဲ့ဒါနဲ့ TV ဆက်ပြီးတော့မထိုးပြစ်ဘူး။မထိုးပြစ်ဘဲနဲ့အဲဝဲရပြီးတော့2000နဲ့အဲခုနှစ်လောက်မှာတင်နေညီမဟိုဒီဒီထိုးတယ်ဒီဒီထိုးတယ်အဲ့ဒီဇုံကလည်းမပေါက်ဘူးအဲ့ဒီဇုံကလည်းဒီဒီထိုးပြီးတော့မပေါက်တော့အမေရိကန်ကိုလာချင်းလို့ဒီဒီတင်တာပေါ့နော်ဒီဒီမပေါက်ဘူးဆိုတော့စိတ်ထဲမှာနည်းနည်းစိတ်မကောင်းဖြစ်တာပေါ့စိတ်မကောင်းဖြစ်ပြီးတော့အဲ့ဒီဒီကိုဆက်ပြီးတော့မထိုးပြစ်တော့မထိုးပြစ်တော့ဘယ်နဲ့လုံးဝမေ့နေတာဒီဒီတင်ကိုမေ့နေတာအဲ့ဒီဒီ2021လိုပဲမှာအကျော်ကအဲ့ဒီဒီတင်ကိုဆုံးဆက်တော့မှပြန်ပြီးတတိယအဲ့တော့မှတတိယအချိန်မျိုးမှာတင်ဖြစ်တာအဲ့ဒီတော့မှပေါက်တာရှင်ဟုတ်ကဲ့
ဆိုတော့ဒါဟိုလွန်ခဲ့တဲ့ဟို2009တွေလောက်ကနေပြီးတော့စပြီးတော့ရှောက်တာဒါဟို2020ကျတော့မှပဲပေါက်တာပေါ့
ဟုတ်တယ်ဟုတ်တယ်အကိုဟုတ်တယ်ဟိုဘယ်လိုပြောမလဲဟိုအဲ့မှာပေါ့နော်အဆောက်လဲဟိုလေ DV တင်နေဟို DV ထိုးချတယ် DV မပေါက်တဲ့လူတွေညီမပြောချင်တာကလေဟိုအမေရိကန်ကိုရောက်ဖို့ကံပါတယ်ဆိုရင်ရောက်မှာပဲရှင်ဟို DV တင်လိုက်တယ်မပေါက်ဘူးဆိုရင်စိတ်ထမချနေပေါ့နော်ဟိုထက်ထိုးပါထက်တင်ပါဟိုတစ်ချိန်မဟုတ်တစ်ချိန်ပေါက်သွားမှာပေါ့နော်ညီမဆိုလေဟိုတစ်ချိန်နဲ့ထိုးပြီးတော့ပေါက်ခိတာမဟုတ်ဘူးပေါ့ဟိုဂျာတွေမှာဆိုနှစ်တည်းအကြာကြီးပဲလीအကြာကြီးဒီလိုမှဟိုတတိယအချိန်ကြောင်းမှာပေါက်တာရှင်ဟုတ်ကဲ့
DV season ကကိုယ်ရွေးချယ်လိုက်ပြီးဆိုတော့ကိုသိရတဲ့ခါကျတော့ဘာတွေစပြီးတော့အရင်လုတ်ဖြစ်လဲ
အာ DV မှာပေါ့နော် DV ပေါက်ပြီဆိုပြီးတော့သိရတာကအဲ့ဒီ2020ပေါ့2020မေမှာပေါ့နော်သူ့ရဲ့ website ပေါ့ဒီ government website ထဲမှာညီမတို့ဝင်ပြီးတော့စိတ်ထားတယ်ကိုယ့်ရဲ့ဟိုပေါ့ DV တင်းတော့ DV ထိုးတာတော့ရတယ် confirmation code ဘတ်ပေါ့အဲ့ဒီ code number ကို iPhone site ထဲမှာရိုက်ချက်ပြီးတော့ကိုယ့်ရဲ့နာမည်နဲ့ပေါ့နော်ရိုက်ချက်ပြီးတော့ရှာလိုက်လို့ရှိရင် DV ပေါက်လာမပေါက်လားဆိုတော့သိရတယ်ဆိုညီမကအဲ့ဒီအချိန်မှာဟိုအဲ့ဒီ DV ပေါ့နော်အဲ့ဒီ resource ကိုရပြီဆိုတဲ့အချိန်မှာစစ်လိုက်တော့ DV ပေါက်နေရယ်ပေါက်နေရတဲ့အခါကျတော့ဟို DV ပေါက်တဲ့မှာတခါတည်းတော့ kitchen ပါပါပါတယ် kitchen ပါပါပါတော့ DV ပေါက်တဲ့လူတွေက DV ပေါက်ပြီဆိုတာနဲ့သူက DS260 လို့ခေါ်တဲ့ form ကိုတင်ရတယ်ရှင်အဲ့တော့ညီမက DV ပေါက်ပြီးလာရင် DS260 form ကိုတင်တယ
်အော်အဲ့ဒါကိုဘယ်လိုတင်ရတာလဲ
အဲ့ဒါက TCC ကိုတင်ရတာပါသူဟိုပေါ့ DV ပေါက်ပြီဆိုတဲ့အချိန်မှာသူကဟို form တင်ရတယ်ပေါ့အဲ့ဒါကတော့ KCC လို့ခေါ်တဲ့ US government ပေါ့နော်အဲ့ဒီ government ကwhatsapp မှာပေါ့ number information ကိုဖြည့်ပြီးတော့ဟို immigrant ပေါ့ဒီ DS260 ဆိုတာ immigrant ဒီ visa အတွက်ကို form ကိုဖြည့်ရတယ်။ form ဖြည့်ပြီးသွားလို့ရှိရင်ညီမတို့ကသူ့ရဲ့ case number အလိုက်ပေါ့နော်။ဒီရလိုက်ပါသူကဒီသူ state of government ကနေပြီးတော့ရလိုက် visa bulletin ကိုထွက်တယ်။အဲ့ဒီ visa bulletin ထဲမှာဟိုသူ့ရဲ့ case number ပါအောင်စောင့်ပါတယ်။တကယ်လို့အဲ့ဒီ visa bulletin ထဲမှာသူ့ရဲ့ case number ပါပြီဆိုတာနဲ့ဟိုပေါ့ဒီစေးစားပြီးတော့စိတ်ရတာပေါ့။ညာပြုတ်ဘူးစေးအင်းစစ်တာလေ။စေးစစ်ကြတာကလေညီမကညီမကြီးကနေပြီးတော့အင်တာဗျူးဝင်တာဖြစ်တဲ့အတွက်ကြောင့်လို့ဒီပေါ့ဒီ US Embassy ကနေပြီးတော့အတိမတ်ပြီးတော့စီရင်ဖြစ်တဲ့စီမီချာပြီးတော့ဒီရှစ်လရရှိတဲ့စီရင်မှာညီမစေးစစ်ဖို့အတွက်ကို ုကြည့်စရတယ်အဲ့မှာစစ်စစ်တယ်စိတ်အောင်သွားပြီးတော့မှအင်တာဗျူးလုပ်ရတယ်အင်တာဗျူးမှာဟိုတို့တက်မှတ်ထားတဲ့အချက်ကြီးကိုပြည့်စုံရဆိုလို့ရှိရင်ဟိုဒီမှာတော့ immigrant visa ရတယ်ပေါ့ဗီဇာရမှာဆိုရင်ပေါ့အမေရိကန်ကိုလာလို့ရတယ်ပေါ့ဟုတ်ကဲ့ရှင
်အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ပါဗျာမီးသင့်ကြောင့်နဲ့တွဲတွေ့ရတဲ့ဘက်ထရီသတ္တုလစ်သီယမ်ကိုထိုင်းနိုင်ငံမှာလက်ရှိတူးဖော်နေတာဖြစ်ပြီးတော့မြန်မာနိုင်ငံမှာလည်းအလားတူကြောက်တွေရှိရာရှမ်းကုန်းမြင့်မြင့်အပြင်အလဲတကြောဖြစ်တဲ့တနင်္သာရီတောင်ပြားကနေကချင်ပြည်နယ်မြောက်ဖြားထိ Greenness ကြောက်ဆိုင်တွေရှိရာနေရာတွေမှာရှာဖွေနိုင်တယ်လို့ Australia နိုင်ငံသတ္တုရှာဖွေတူးဖော်ရေးအကြံပေးဒေါက်တာဦးအောင်ပေါကပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်တာပါခင်ဗျာ
ဆန်းငယ်ရဲ့တိုက်တွေမှာအများဆုံးတွေ့ရတယ်။ဒုတိယအများဆုံးကိုမီးသင့်ကြောက်တွေနဲ့တွေ့ရလို့ရှိပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံမှာမီးသင့်ဖျားဖွေတူဖော်နေတဲ့မီးသင့်ကြောက်ဆိုင်တွေဟာမြန်မာနဲ့တဆက်ဆက်ဖြစ်ပြီးမြန်မာဘက်မှာတော့တန့်ဖြူအဖြိုက်နဲ့တွေ့တာထုံနေတာပါ။ဒီမီးသင့်ကြောက်တွေကိုဘယ်နေရာတွေမှာတွေ့နိုင်လဲ။
မီးသင့်ကြောက်မှာတော့အဓိကအားဖြင့်ဟိုကကမာတိုက်ခေါ်တဲ့ကျောင်းနဲ့တွဲတွေ့တဲ့လစ်သီယမ်သဘောစစ်ပါဒါကကမ္ဘာပေါ်မှာဒုတိယအများဆုံးပါပက်ကမာတိုက်ဆိုတော့ဂရနိုက်နဲ့ကျွန်တော် conversation တူရဒါမျိုးလို့သူ့ရမှာပါဝင်တဲ့တွင်းထွက်တရား quasi first party mic card တွေက green set ကြီးတယ်မြန်မာပြည်မှာဒီလိုပေါ့ပက်ကမာတိုက်တွေကတော်တော်များများရှိတယ်မြန်မာပြည်မှာပက်ကမာတိုက်သဘောစစ်တွေရှိနိုင်တာကတော့မြန်မာပြည်ရဲ့တနင်္လာရီကမ်းကြောင်ဒေသကနေပြီးတော့မှနောက်ဘက်ကိုဆက်ပြီးတော့သွားမယ်ဆိုရင်ကျွန်တော်စစ်တောင်းမြစ်တစ်လျှောက်နောက်ပြီးတောင်ဘူးတို့ရမဲသိမ်းပြင်းမနာပျော်ပွဲညောင်းသားစီကျွန်တော်ကြောက်စဲမန္တလေးတော့မုတ်ကုတ်မုံမေအဲ့လောက်ထိကျွန်တော်တို့ဒီဂရနိုက်တန်းကြီးရှိပါတယ်ဒါစင်စွဲဂရနိုက်ပက်ပါအဲ့ဒီဂရနိုက်ထဲမှာပက်မတိုင်နဲ့တွဲနေတာတွေရှိတွေ့ရတယ်အသေးစိတ်လေးလာမှုတွေကိုကြည့်မယ်ဆိုရှင်အဲတင်းတန်းစင်တပိုစစ်တွေရဲ့ပါဝင်မှုဟာကိုအောင်မှုဟာဒီဂရနိုက်တွေထဲမှာရော quest vein တွေမှာရောပက်မတိုင်တွေမှာရောကိုအောင်နေအောင်တွေ့ရတယ်အဲ့တောက်လျှောက်ကကျွန်တော်တို့ပက်မတိုင်ကြောက်တွေဟာဒီ granite တွေမှာတိုးဝင်တာတွေနောက်ပြီး metal sediment တွေကိုလည်းအနီးနာက sediment ကြောက်တွေလည်းကိုတိုးဝင်တာတွေကအဲဒီတောက်လျှောက်မှာရှိပါလေထို့အတူပဲမြန်မာပြည်ရဲ့အရှေ့ဘက်မှာကျွန်တော်တို့ unknown ပေါ့သိတော့မသိသေးဘူးအဲ့ပါအရှေ့ဘက် granite ဘယ်ဒီတစ်ခုရှိတယ်အဲ့မှာဆိုရင်ဝါနယ်တွေမှာတင်းတန်းစင်တွေ့တာချင်းချင်းအားဖြင့်အဲ့ဒီဘက်မှာလည်းပဲ pegmatite dike တွေ pegmatite ကြောက်တွေကရှိနိုင်လိမ့်မယ်လို့ယူဆပါတယ်အသေးစိတ်လေ့လာပြီးတော့မှဒီ lithium ပါမပါရှာဖွေလေ့လာသိမ့်
ဒီအိမ်နီးချင်းထိုင်းနိုင်ငံမှာမကြသေးခင်ကပဲပေါ့နော်ဒီလစ်သီယမ်ပတ်တူတိုက်ကြီးတွေ့ရဆိုကြေညာပြီးတော့နောက်တော့သူတို့မဟုတ်ဘူးလို့ပြန်ပြောရပေါ့နော်သူတို့တွေ့ရနေရလဲမြန်မာနိုင်ငံဒီတင်နိုင်ကမ်းမြောင်ဒေသနဲ့အကပ်ရပါအဲ့တော့အိမ်နီးချင်းနိုင်ငံတွေမှာဒီလစ်သီယမ်ပတ်တူတိုက်တွေ့လာနေမြန်မာနိုင်ငံနဲ့တွေ့လာနည်းနည်းနှိုင်းရှင်ပြီးကြပြီပါခင်
ထိုင်းနိုင်ငံမှာ project တွေတော်တော်များများဒီနှစ်တွေမှာတော့လုပ်ပါတယ်လစ်သီယမ် exploration တွေပေါ့မြန်မာပြည်တနင်္လာရီကမ်းမြောင်ဒေသရဲ့အရှိတ်ပဲပေါ့immediate east ပေါ့ထိုင်းနိုင်ငံထဲမှာပေါ့နောက်ဘန်ကောက်မြို့ရဲ့အနောက်ဖက်ပေါ့ခေါ်မှာပေါ့ကျွန်တော်တို့ဒီဘက်ကသွားမယ်ဆိုရင်တော့ဒီတပွဲတို့ဘိတ်တို့ဂျာကိုက်ပါလစ်သီယမ်ကိုသူတို့ significant လစ်သီယမ် deposit တွေကိုတွေ့ရအဲ့ဘာရင်းတွေ့တွေ့လဲဆိုရင်ဒီ pegmatite deposit တွေပါအဲ့ဒီမှာ lepidolite လို့ဆိုတဲ့ main way နဲ့တွေ့တွေ့တာအဲ့ဒါတွေကိုသူအသေးစိတ်ရှာဖွေလိုက်တာမျိုးတွေလုပ်နေပါတယ်ထို့သူပဲကျွန်တော်တို့မြန်မာပြည်တောင်ပိုင်းကောတောင်ရဲ့ဒီအနောက်ဖက်ဆိုလို့ရှိရင်လည်းလစ်သီယမ် deposit တွေကိုတွေ့ထားပါတယ်။ဟိုအရင်တလောကသူလစ်သီယမ် discovery ရှိတယ်ဆိုတဲ့အကြောင်းပြောတာကတော့အဲ့ဒါအမှန်ကတော့သူက total tonnage တခုလုံးပေါ့ 40.8 million ton လောက်မသိဘူးအဲ့ဒါကိုသူက total ပြောလိုက်တာအမှန်ကအဲ့ဒါကဘာလဲဆိုတော့ whole over body ဒါမျိုးလူသူရဲ့လစ်သီယမ် percentage က 0.45% ဆိုတကယ်သူထင်သလိုအဲ့ million နဲ့တန်ချိန်ရတော့မရှိပါဘူး။အဲ့ဒီ 0.45ပါစင်တော့ပဲရှိပါတယ်ဒီတော့ကသူတို့အထက်မှာအဲ့ granite နဲ့တွဲနေတဲ့ lithium ပက်ကမတိုက်တပိုစစ်တွေရှိတယ်လို့ကျွန်တော်တို့နိုင်ငံမှာလည်းပဲအဲ့ဒီတောက်လျှောက်ရှိတယ်ဘာလို့လို့ဆိုရင်ကျွန်တော်တို့ဟာမင်းကြီးတို့လို့နောက်ပြီးတက်ဂူနောက်ပြီးတော့မှမော်ချီအဲ့မှာလည်းပဲဒီတင်းတန်စင် mineralization ပေါ့အဲ့တင်းတန်စင် mineralization ကဘာလဲဆိုရှင် granite ထဲမှာ quartz vein တွေဝင်နေနောက်ပြီးတော့ပက်ကမတိုက်ထဲမှာလည်းပဲဒီတင်းတန်စင်တွေဝင်နေတယ်ပြီးတော့တင်းတန်တဲ့တွဲနေတဲ့ granite တွေကဒီ pegmatite နဲ့တွဲနေတယ်။ဒီတော့ဒီ pegmatite တွေထဲမှာဒီ lithium rich ဖြစ်တဲ့ mineral တွေရှိနေမယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ဒါကြောင့်မလို့အဲ့ဒါကိုအသေးစိတ်ရှာဖွေရေးတွေအဲ့ဒီတောက်လျှောက်ပေါ့လေ granite အဆိုစိတ်တဲ့ pegmatite နေရာတွေကိုရှာဖွေမယ်ဆိုလို့ရှိရင် significant လေတရန်ဒီပိုဇစ်တွေတွေ့လာလိမ့်မယ်လို့ကျွန်တော်လည်းယူဆပါတယ်။
အဲ့တော့တွေ့လာပြီဆိုလို့ရှိရင်ဒီမြန်မာနိုင်ငံထဲမှာပေါ့နော်လစ်သီယမ်တက်တုတိုက်ကိုရှာဖွေတဲ့အခါမှာဒီတက်တုရှာဖွေရင်ကဘယ်လိုနည်းစနစ်တွေသုံးဖို့သင်ပါတယ်လဲဆရာ
။ဟုတ်ကဲ့။အော်ဒီညမှာကျွန်တော်နည်းနည်းလေးပြောချင်တာလေးရှိပါတယ်။ဘာလဲဆိုရင်မြန်မာပြည်ကခုလောလောဆယ်တင်းတန်စင်မိုင်းနေဖြစ်တဲ့မော်ချီပေါ့။ဖာမင်းကြီးတက်ကူးလာမနေဒီချာပရိုင်မာရီဒီပိုဇစ်တွေပေါ့။နော်ခပ်ဘရော့တွေကနေတူးတဲ့ဟာတွေ။အဲသူတို့ကနှစ်ပေါင်းများစွာတူးခဲ့ပြီးသူကပြောသူတို့ရမှာတင်းတန်စင်ကိုထုတ်ပြီးတော့မှ waste တွေကိုဒီတိုင်းပဲပြစ်ထားတယ်။အဲဒီမိုင်းမှာ waste တွေပေါ့။ကြောက်ကြိုးကြောက်ပဲတွေနှစ်ပြနှစ်ချီပြောဒီတော့ကျွန်တော်ကတော့ပြောတယ် lithium အလားလားဆိုချင်းဒီထဲနေမှာလည်းပဲကျွန်တော်တို့ဒီ waste တွေထဲမှာလည်းပဲ lithium လိုဟာမျိုးတွေနောက်ကကျွန်တော်တို့တင်းတန်စင်နဲ့တွဲနေတဲ့ဒါလီယန်တို့လိုနောက်ပြီး niobium တို့လိုနောက်ပြီးတော့မှ REE ဒီရေရှားပတ်ထုဒါတွေကလည်းပဲကျွန်တော်တို့ဒီထဲမှာမရှိဘူးလို့ကျွန်တော်မပြောနိုင်ပါဘူး။ဒါကြောင့်မလို့အဲ့ဒီ damn နေ waste တွေကိုကျွန်တော်တို့ analyze လုပ်ကြည့်ပြီးတော့မှဒီကနေပြီးထုတ်လုပ်နိုင်တဲ့ rare mineral ပေါ့။ရှားပါသတ္ထုတွေကပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့ဒီ damn နေက imminent တန်ဖိုးရှိမယ်။တနည်းအားဖြင့်ကျွန်တော်တို့ဘူမိပေဒါမှာဒီသကလုံးရှိပါတယ်။ Today waste is tomorrow oil. ဒီတော့ဘာဖြစ်လဲဆိုရင်ဒီနေ့ waste ဖြစ်ပြီမယ်လို့နှစ်ဖင်ကဒီကောင်ကတကယ်သတ္ထုဖြစ်သွားမယ်။ဒါကတော့ဈေးကွက်ကောနေပြမတော်တော့ technology ရောပေါ့အခုကတော့ဗာလဲဆိုရင်ပြစ်ထားတဲ့အထဲမှာကဒီ imminent တန်ဖိုးကြီးတဲ့သတ္ထုတွေအဲ့တုန်းကမထုတ်ခဲ့ဘူးပေါ့ဒါဒီလည်းမထားခဲ့ဘူးဒါကြောင့်မလို့အခုအချိန်မှာပြန်ပြီးတော့မှအဲ့ဒီ waste တွေအမျိုးကခုနကကျွန်တော်ပြောတဲ့သတ္ထုတွေကိုထုတ်လို့မယ်ဆိုလို့ရှိရင်တန်ဖိုးကြီးတဲ့သတ္ထုတွေရလာနိုင်နေမယ်လို့ကျွန်တော်ညယူဆပါတယ်ဒါကိုယ်တိုင
်တကယ်တူးမယ်ဆိုရင်ဘယ်လိုနည်းတွေသုံးရမှာပါလဲဆ
ရာဘယ်လိုနည်းတွေနဲ့ကျွန်တော်တို့ဒီဟုတ်ကဲ့လေဒီယန်ဒီပိုဇစ်တွေကိုရှာမယ်အဓိကအားဖြင့်တော့ကျွန်တော်ဒီတော်တော်လေးအောင်မြင်နေတဲ့နည်းတွေကတော့ geological method နဲ့ geochemical method ပါနော် geological method ကဘာလဲဆိုရင်မြေပုံလုံးမယ်နောက်ပြီးတော့မှဒီရှိနေတဲ့ pegmatite deposit တွေရဲ့အနေအထားကြောက်တင်တဲ့ settlement မှုပါဝင်တဲ့ mineralogy နော်အဲ့ဒီဟာတွေကိုကျွန်တော်လေ့လာမယ်နောက်ပြီးတော့မှသူတို့တွေရဲ့ location တွေရှိမယ်နောက် geochemical method နေနဲ့ stream sediment တွေ soil sediment တွေ geochemical survey တွေနောက်ပြီးတော့ rock geochemical survey တွေလုပ်ပြီးတော့မှဘယ်နေရာဟာဖြင့် lithium rich ဖြစ်တဲ့နေရာဖြစ်မယ်ဆိုတော့ target area ကိုကျွန်တော်ရွေးလို့ရပါတယ်။ဒီတော့မြန်မာပြည်မှာဒီတနင်္လာတောက်လျှောက်ဟုတ်မန္တလေးမိုးကုတ်ထိနောက်ကအရှိမဲ့အဲ့ညာဒီမှာဆိုရင် geological method plus ဒီ geochemical method နှစ်ခုကိုပေါင်းပြီးတော့လုပ်မယ်ဆိုရှင် lithium deposit တွေမတွေ့ရသေးတဲ့ဟာတွေ hidden deposit တွေပေါ်လာလိမ့်မယ်လို့ကျွန်တော်ညွှန်လိုက်ပ
ါဓာတ်တုရှာဖွေတူဖို့ရည်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာအတန်းပြီးဆုံရအောင
်ဒေါက်ကင်မျိုးသက်တက်ဆက်ခဲ့တာပါဗျာအခုတော့ကျန်းနေတဲ့အချိန်တွင်းမှာသတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာစကောက်စီကအတင်းကျပ်စစ်သားစုဆောင်မှုဆုံးသက်ရေးအတွက်နိုင်ငံတကာကအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကဗိုလ်တော်ဦးနေကကုလသမဂ္ဂလုံခြုံရေးကောင်စီတကယ်ဖွင့်ဆွေးနွေးပွဲမှာတောင်းဆိုခဲ့ပါတယ်စစ်ကောက်စီကမြန်မာလူငယ်တွေကိုအတင်းကျပ်စစ်မှုထမ်းခိုင်းနေတာဟာအနာသိန်းစစ်ကောက်စီကိုတော်လှန်နေတဲ့အင်အားစုတွေကိုတိုက်ခတ်ရမှာလူသားတိုင်းဒါမှမဟုတ်ပေါ်တာအဖြစ်သုံးဖို့ဖြစ်ပြီးဒီလိုအတင်းကျပ်လှုပ်ဆောင်မှုကနေလူသားဆန္ဒမှုအချက်တီးရင်ဆိုင်နေရတဲ့ဒေသတွေမှာပြဿနာတွေကျုံးလာနိုင်ကြောင်းကုလလုံခြုံရေးကောင်စီကိုတင်ပြခဲ့တာပါတစ်ဖက်မှာလည်းမြန်မာအရေးအိန္ဒိယအစိုးရရဲ့သီးခြားပြောဆိုချက်တစ်ခုကတော့မြန်မာနိုင်ငံငြိမ်းချမ်းချမ်းနဲ့တည်ငြိမ်ငြိမ်ရှိစေခြင်းနဲ့အတွက်ဘက်အားလုံးကတိုက်ခိုက်မှုတွေရပ်ဆိုင်ကြဖို့အပြင်အပြုသဘောဆောင်တဲ့ဆွေးနွေးပြောဆိုမှုတွေလုပ်ဖို့နဲ့အားလုံးပါဝင်တဲ့ Federal Democracy နိုင်ငံပေါ်ပေါက်လာအောင်လုပ်ဖို့အိန္ဒိယနိုင်ငံသားရေးဌာနကတောက်ကြနေမှာပြောခဲ့ပါတယ်ခင်ဗျာနိုင်ငံတကာသတင်းတပုတ်မှာတော့ဂါဇာမှာဟားမတ်စ်တွေကိုထိုးစစ်ဆင်နေတဲ့ Israel အတွက် American ကထောက်ခံပံ့ပိုးနေတာကိုအိုင်လန်ပြည်သူအများပြားကမချေနှက်ကြတဲ့အတွက်အိုင်လန်ဝန်ကြီးချုပ်လီယိုဗာရကာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့မတွေ့ပဲသဘိမ်းပေါက်ဖို့တောင်းဆိုနေချိန်မှာပဲခေါင်းဆောင်တစ်ခုဟာတောက်ကြနေကသမ္မတအိမ်ပြူတော်မှာတွေ့ဆုံခဲ့ကြပါတယ်ညာထိတ်တန်းသတင်းအကျဉ်းတွေကတော့တလောက်ပါပဲအခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ဂျိမ်းစ်ဖစ်ဖြစ်ပါတယ်ညာဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ပါတယ်များ VOA ကိုလည်းအကြံပြုစာတွေဝေဖန်စာတွေပေးပို့ဖို့ဖိတ်ခေါ်ပါတယ်များသတ်တက်ရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့တောကခတ်သိမ်းရှင်းရှင်းပြီးကြမ်းမှရှင်းလာပါစေဗျာကျွန်တော်ညနေပါခင်ဗျာ